Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းဖြစ်ကြပါသည်ခင်ဗျာ VOA American တန်ရဲ့2022ခုနှစ်အောက်တိုဘာလ31ရက်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်လေးကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ2540 51နဲ့ VOA ရဲ့ Facebook စာမျက်နှာ YouTube စာမျက်နှာကပါရုပ်သံအဖြစ်နဲ့ကျွန်တော်တို့အခုတိုက်ရိုက်တင်ဆက်နေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်
မင်္ဂလာပါရှင်ကျွန်မခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုမတ်တညီထိုင်တဲ့အတူပြောပြပေးမှာပါအီတလီနိုင်ငံရောမမြို့မှာကျင်းပနေတဲ့ G20 ထိပ်သီးအစည်းအဝေးကနေနိုင်ငံတကာကော်ပိုရေးရှင်းတွေအပေါ်မှာအခွန်စည်းကြက်ရေးအတွက်သဘောတူခဲ့ကြပါတယ်မြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့စစ်တပ်အတွက်ငွေကြေးအထောက်အပံ့မရစေဖို့ရည်ရွယ်ပြီးအမေရိကန်အပါအဝင်နိုင်ငံတကာရောက်မြန်မာတွေကစနေနေ့မှာဆန္ဒပြလှုပ်ရှားခဲ့ကြပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါကိုညာဝင်းအောင်ရင်
ဟုတ်ကဲ့ပါခင်ဗျာအဲ့ဒီလိုသတင်းတွေကြီးညာပြီးနားဆင်ရမယ့်ဒီထန်တလန်အပါအဝင်မြမအရေးကိုကုလသမဂ္ဂလုံခြုံရေးကောင်စီကအရေးယူဆောင်ရွက်ပေးဖို့တောင်းဆိုမှုတွေရှိလာပါတယ
်သူတို့စစ်ကောင်စီလက်ချက်ပါပဲဒါလည်းဆိုတော့အဲ့ဒီ CDS သမားတွေရထန်တလန်သားတွေဒီအကြောင်းလေးအဲ့ဒီမှာပါနေတယ်ဆိုတော့ကိုရာကိုသူတို့ကိုယ်တိုင်ရရှိရဆိုတော့ဟိုမဖြစ်နိုင်ဘူးပေါ့
သတင်းတွေပြပြချင်းမှာနားဆင်ရဖို့ရှိပါတယ်။အဲဒီနောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဒုအတန်းဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကဘာနောက်တစ်ခါဒီစနေညစကပိုင်းအစီအစဉ်တွေကိုလည်းထုတ်လွှင့်သွားဖို့ပြင်ဆင်ထားပါတယ်။အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့မတ်တင်ကြီးထိုက်တို့ပြောပြပေးပါအောင်ဗျာ။
ကမ္ဘာ့စီးပွားရေးအင်အားကြီးနိုင်ငံပေါင်း20 G20 ထိပ်သီးအစည်းအဝေးကိုအီတလီနိုင်ငံရောမမြို့မှာစနေနေ့ကစတင်ခဲ့ပြီးကိုဗစ်ကာယောဂါကနေပြန်လည်နလန်ထူစေဖို့နဲ့ရာသီဥတုပြောင်းလဲမှုဆိုင်ရာအပါအဝင်နိုင်ငံတကာရေးရာကိစ္စရပ်တွေကိုဆွေးနွေးခဲ့ကြပါတယ်။နိုင်ငံတကာကော်ပိုရေးရှင်းကြီးတွေပေါ်မှာအခွန်စည်းကြက်ရေးအစီအစဉ်ကိုလည်းသဘောတူခဲ့ကြတာပါ။ကိုဗစ်ကာယောဂါကြောင့်တင်းကျပ်တဲ့စီးကမ်းတွေချမှတ်ထားချိန်မှာပဲအစည်းအဝေးကိုတက်ရောက်လာတဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့တခြားခေါင်းဆောင်တွေကိုအီတလီဝန်ကြီးချုပ်မာရီယိုဒါခီကရောမမြို့လာနွေဗာရိုConvention Center မှာကော်ဇွန်နီခင်ပြီးကြိုဆိုခဲ့ပါတယ်။အခုထိပ်သီးအစည်းအဝေးဟာနှစ်နှစ်အတွင်းပထမဆုံးလူကိုယ်တိုင်တက်ရောက်တဲ့အစည်းအဝေးဖြစ်ပြီးမနစ်တုန်းက Saudi Arabia Ancient ဖြစ်လက်ခံကျင်းပတဲ့ G20 အစည်းအဝေးကိုလည်း online ကနေပဲကျင်းပခဲ့တာပါ။ဒီအစည်းအဝေးကို Russia သမ္မတ Vladimir Putin, တရုတ်သမ္မတ Xi Jinping နဲ့ Mexico သမ္မတ Andre Manuel Lopez Obrador တို့လူကိုယ်တိုင်မလာဘဲ online ကနေပဲတက်ရောက်ခဲ့ပါတယ်။ထိပ်သီးအစည်းအဝေးပထမနေ့မှာ G20 ခေါင်းဆောင်တွေကနိုင်ငံတကာကော်ပိုရေးရှင်းကြီးတွေအတွက်အ ਨੇ စုံအခွန်15ရာခိုင်နှုန်းသတ်မှတ်ဖို့ OECD စီးပွားရေးပူးပေါင်းဆောင်ရွက်မှုနဲ့ဖွံ့ဖြိုးမှုဆိုင်ရာအဖွဲ့ဦးဆောင်ပြီးနိုင်ငံပေါင်း136နိုင်ငံဗန်ဒါရေးဝန်ကြီးတွေရဲ့ဒီလာဇန်ပိုင်းညှိနှိုင်းထားချက်ကိုသဘောတူခဲ့ကြပါတယ်။ဒီသဘောတူညီချက်အရကမ္ဘာတစ်လျှောက်စီးပွားလုပ်ငန်းတွေနဲ့ကုမ္ပဏီကြီးတွေအနေနဲ့သူတို့ဌာနချုပ်တရားမှသာမကလုပ်ငန်းလည်ပတ်ရာနိုင်ငံတွေမှာပါအခွန်ဆောင်ရမှာပါတနင်္လာနေ့မှာတော့ G20 ခေါင်းဆောင်တွေဟာဥရုယာတီပြောင်းလဲမှုဆိုင်ရာကိစ္စရပ်တွေကိုဦးစားပေးပြီးဆွေးနွေးဖို့ရှိပါတယ်
။အီတလီနိုင်ငံရောမမြို့တော်ကလမ်းမတွေပေါ်မှာစနေနေ့ကထောင်နဲ့ချီတဲ့လူငယ်တွေဆန္ဒပြသူတွေချီတက်ပြီးအစိုးရတွေနဲ့စီးပွားရေးလုပ်ငန်းတွေအနေနဲ့ယာတီဥရုပြောင်းလဲမှုကိုတိုက်ဖျက်ရေးပိုပြီးအရေးယူလှုံ့ဆော်ကြဖို့တောင်းဆိုဆန္ဒပြခဲ့ကြပါတယ်။
Questo corteo per le vie di Roma per segnalare che è un'alternativa a un modello di sviluppo basato sul fatto che
ခန်းထဲမှာကပ္ပကန်ချီမာကိုဆွင်တွေဆုံးဖြတ်ကြတဲ့ပုံစံမျိုးမဟုတ်ဘဲတခြားနီးလန်းတွေရှိတယ်ဆိုတာကိုပြသဖို့ရောမမြို့ကလမ်းမတွေပေါ်မှာစူဝေးချီတက်ဖို့ဆုံးဖြတ်ခဲ့ကြတာပါလို့ဆန္ဒပြသူတို့ပြောဆိုခဲ့တာပါစနေနေ့ကဆန္ဒပြကြတဲ့အထက်မှာတရုတ်ဖို့ဆန္ဒပြခဲ့ကြတဲ့အဖွဲ့တွေလည်းရှိပါတယ်မြို့တုံးပြောက်ွယ်မှုဒေါ်လာရေးအဖွဲ့ကအဖွဲ့ဝင်တွေကအနီးယာဝတ်စုံတွေဝယ်ပြီးအတန်တိတ်အော်ဟစ်မှုဆိုပြီးတရုတ်ဖို့ခဲ့ကြတယ်လို့တခြားအဖွဲ့ဝင်တွေကတော့ကမ္ဘာခေါင်းဆောင်တွေလိုဝတ်စားပြီးအတန်မရှိတဲ့သဘာဝအဖြစ်ပါဇက်ပိတ်ထားတဲ့အဖြူရောင်ဝတ်အမျိုးသမီးကိုလစ်လျူရှုထားကြဖို့ကိုလည်းတရုတ်ဖော်ခဲ့ကြပါတယ်။ရာသီဥတုပြောင်းလဲမှုရဲ့ချင်းချောက်မှုငတ်မော့ခေါင်းပါမှုဆင်းရဲတဲ့နိုင်ငံတွေအတွက် COVID-19 ကာကွယ်ဆေးဖြန့်ဝေမှုစတဲ့ကိစ္စတွေကိုအလေးထားခဲ့တဲ့ရောင်စုံဆန္ဒ ပြချီတဲ့သူတွေထဲမှာတော့ရာသီဥတုအရေလှုပ်ရှားမှုအဖွဲ့မျိုးစုံပါဝင်ခဲ့ကြပါတယ်။ကမ္ဘာစီးပွားရေးအင်အားအကြီးဆုံးနိုင်ငံ20ကခေါင်းဆောင်တွေရဲ့နှစ်ရက်ကြာအစည်းအဝေးတွေကိုလည်းစနေနေ့မှာစတင်နေတာဖြစ်ပါတယ်ရှင်
။အီရန်အနေနဲ့နျူကလ িয়ার လက်နက်ထုတ်ဖို့ဆက်လုပ်ပြီး IAEA အပြည်ပြည်ဆိုင်ရာအမှုမြွှန်းရေးအေဂျင်စီရဲ့လုပ်ငန်းကိုအနှောက်အယှက်ဖြစ်စေမယ်ဆိုရင်အီရန်ရဲ့နျူကလ িয়ার သဘောတူညီချက်လို့သိကြတဲ့JCPOA 2015သဘောတူညီချက်မှာအီရန်ပြန်ပြီးပါဖို့ခန့်နိုင်တယ်လို့ American Germany ပြင်သစ်နဲ့ Britain ခေါင်းဆောင်တွေကအီရန်ကိုသတိပေးလိုက်ပါတယ်။သမ္မတဟောင်း Donald Trump လက်ထက် 2018 မှာ American ကဒီသဘောတူညီချက်ကနှုတ်ထွက်ခဲ့တာဖြစ်ပြီးသမ္မတ Joe Biden ကတော့အီရန်ဘက်က2015သဘောတူညီချက်ပါသက်မှတ်စည်းကမ်းအတိုင်းလုပ်နေတဲ့မြတ်ဒီသဘောတူညီချက်မှာ American ဝင်ရောက်မယ်လို့ပြောကြားခဲ့တာပါ။အခုလို့သမ္မတ Joe Biden ရဲ့ပြောကြားချက်ကို Germany ဝန်ကြီးချုပ် Angela Merkel ပြင်သစ်သမ္မတ Emmanuel Macron နဲ့ Britain ဝန်ကြီးချုပ် Boris Johnson တို့ကထောက်ခံကြောင်းအီတလီနိုင်ငံရောမက G20 ထိပ်သီးအစည်းအဝေးရဲ့တည်ထက်အစည်းအဝေးမှာပြောကြားခဲ့ကြပါတယ်။အီရန်အနေနဲ့ဒီသဘောတူစာချုပ်မှာပြန်ပါခဲ့ရင်အီရန်စီးပွားရေးကိုထိခိုက်စေတဲ့လက်ရှိအရေးယူဒဏ်ခတ်မှုတွေရုပ်သိမ်းပေးဖို့ဖြစ်လာနိုင်ကြောင်း American နဲ့ Europe ခေါင်းဆောင်တွေကပြောသလိုအီရန်သမ္မတ Raisi အနေနဲ့ဒီအခွင့်အလမ်းကိုလက်လွတ်မခံသင့်ဘူးလို့ E3+1 လို့ခေါ်တဲ့ Germany ပြင်သစ် Britain နဲ့ American ခေါင်းဆောင်လေးဦးရဲ့အစည်းအဝေးပြီး American သမ္မတအင်ဗျူကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်
။ American သမ္မတဟောင်း Donald Trump လက်ထက် 2018 ခုနှစ်မှာချမှတ်ခဲ့တဲ့တမ်မနီနဲ့အလူမီနီယံတင်းသွင်းမှုတွေအပေါ်အခွန်ကောက်ယူမှုကိစ္စအတွက်အငင်းပွားနေတာဒီအဆုံးသတ်ရေး American နဲ့ဥရောပသမ္မတကြားသဘောတူညီခဲ့ကြပါတယ်။ဒါဆိုရင်အမေရိကန်နဲ့ဥရောပဆက်ဆံရေးမှာမပြေမလည်ဖြစ်နေမှုတစ်ခုကိုဖယ်ရှားလိုက်နိုင်သလိုဥရောပသမ္မတ EU ဘက်ကလက်တုံပြန်အခွန်ကောက်လာတာတွေကိုလည်းရှောင်ရှားနိုင်ပြီဖြစ်ကြောင်းအမေရိကန်တာဝန်ရှိသူတွေကစနေနေ့မှာပြောပါတယ်။အခုသဘောတူညီချက်အရတမ်မနီအပေါ်မှာ25ရာခိုင်နှုန်းနဲ့အလူမီနီယံအပေါ်မှာ30ရာခိုင်နှုန်းအခွန်ကောက်မဲ့အမေရိကန်ရဲ့အခွန်ပြဋ္ဌာန်းချက်အမှတ်2.32ကိုဆက်လက်ထားရှိမှာဖြစ်ပြီး EU ကထုတ်လုပ်တဲ့သက်တူတွေကိုတော့ကန့်သတ်ပမာဏတစ်ခုအထိအခွန်ကွင်းလွတ်ခွင့်ရမှာဖြစ်ကြောင်းအမေရိကန်ကုန်သွယ်ရေးဝန်ကြီးဂျီနာရီမွန်ဒိုကသတင်းထောက်တွေကိုပြောပါတယ်။ဒီသဘောတူညီချက်ကြောင့်မဟာမိတ်နိုင်ငံတွေကြားအကြီးအကျယ်သဘောထားကွဲလွတ်နေတဲ့ကိစ္စကြီးတစ်ခုကိုအဆုံးသတ်လိုက်နိုင်တာဖြစ်ပြီးဆက်မှုလုပ်ငန်းတွေရဲ့ကာဗွန်ထုတ်လွှတ်မှုလျှော့ချရေးနောက်အဓိကတရုတ်မှာခြေခံတဲ့တမ်မနီနဲ့အလူမီနီယံပိုရှံမှုပြဿနာဖြစ်ရှင်းရေးကမ္ဘာတဝန်းကုန်သွယ်ရေးသဘောတူညီချက်တရက်ကိုညှိနှိုင်းရေးပို့ပြီးတော့အလေးထားဆောင်ရွက်နိုင်မှာလည်းဖြစ်ပါတယ်ရှင်။
ဒီရေအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133လိုင်းဒိုမီတာ40 kHz 8433လိုင်းဒိုမီတာ52 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA အမေရိကန်တံကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။မြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့စစ်တပ်အတွက်ငွေကြေးအထောက်အပံ့တွေမရစေဖို့ရည်ရွယ်ပြီးအမေရိကန်အပါအဝင်နိုင်ငံတကာရောက်မြန်မာတွေစနေနေ့ကဆန္ဒပြလှုပ်ရှားကြပါတယ်။သွေးစွန်းတဲ့ငွေကြေး Blood Money Campaign ဖြစ်တဲ့လှုပ်ရှားခဲ့ကြတာလို့ Washington DC သမ္မတအင်ဗျူရှေ့စူဝေးဆန္ဒပြသူတွေကမြန်မာအရေးလှုပ်ရှားသူကိုရင်အေးကပြောပါတယ်
။မတရားအာဏာသိမ်းစစ်ကောင်စီကိုငွေကြေးထောက်ပံ့နေတဲ့ကုမ္ပဏီတွေနဲ့ပတ်သက်ပြီးဒီ Joe Biden Administration ကနေပြီးတော့အရေးယူဆောင်ရွက်ဖို့တက်ဒီဆန့်ကျင်တဲ့လုပ်တဲ့ကောင်အထူးသဖြင့်တော့စစ်ကောင်စီကိုငွေကြေးစည်းနေတဲ့ဒီ MOG ကိုဆန့်ကျင်တယ်မှာထဲပေါ်အမှန်အရေးကြီးပါတယ်။ဒါကြောင့်ဆိုတော့တနည်းတနည်းကိုကျွန်တော်တို့ပီလီယံနဲ့ခြေပြီးတော့ဒီငွေတွေကိုစစ်ကောင်စီကလူတက်တဲ့နဲ့ဝယ်နေအောင်တုံးနေတယ်။ဒီလူကိုနှိမ့်ဆက်တဲ့နေအောင်တုံးနေတယ်။အဲဒါကြောင့်ဒီ MOG ကိုဆန့်ကျင်လို့ဖို့တဲ့ထဲပေါ်ကျွန်တော်တောင်းဆုမှာဖြစ်တယ်
။မြန်မာနိုင်ငံမှာ February 1ရက်အာဏာသိမ်းခဲ့တဲ့စစ်တပ်ကိုဆန့်ကျင်တဲ့လှုပ်ရှားမှုကိုတော့ American, Canada, Britain, Australia, Japan, South Korea, Taiwan, Israel နဲ့ဥရောပ17နိုင်ငံတွေမှာရောက်နေတဲ့မြန်မာအရေးလှုပ်ရှားသူတွေပူးပေါင်းပါဝင်ခဲ့ကြတာပါ။ကနေဒါရောက်မြန်မာအရေးလှုပ်ရှားသူတွေက Vancouver မြို့မှာစုဝေးပြီးမြန်မာရေနံကုမ္ပဏီ MOG ကိုပေးရမယ်ငွေတွေကိုဆိုင်းငံ့ထားဖို့ Chevron နဲ့ Total ရေနံကုမ္ပဏီတွေကိုတောင်းဆိုခဲ့ကြတယ်လို့ဥရောပ Netherlands နိုင်ငံ Amsterdam မြို့မှာလည်းဆန္ဒပြတောင်းဆိုခဲ့ကြတာပါ။ Australia နိုင်ငံ Perth မြို့မှာတော့ချင်းပြည်နယ်နဲ့မကွေးတိုင်းစကိုင်းတိုင်းတွေမှာစစ်ကောင်စီတပ်တွေရဲ့တိုက်ခိုက်မှုတွေရပ်တန့်ဖို့ဒေါ်ဆန်းစုကြည်နဲ့သူ့ရဲ့စီးပွားရေးအကြံပေးအော်စတြေးလျနိုင်ငံသားရှောင်းတန်းနော့အပါအဝင်အဖမ်းဆီးခံရသူတွေအားလုံးကိုချက်ချင်းပြန်ပြီးလွှတ်ပေးဖို့ NUG အမျိုးသားညီညွတ်ရေးအစိုးရနဲ့ကုလဆိုင်ရာမြန်မာအသံမှတ်ကြီးဦးကျော်မိုးထွန်းကိုထောက်ခံကြောင်းစုဝေးဆန္ဒပြတောင်းဆိုခဲ့ကြပါတယ်
စူရန်နိုင်ငံမှာဆီယနာတိမ်မှုစန့်ကျင်တဲ့စနေနေ့ကဆန္ဒပြပွဲတွေအတွင်းလုံခြုံရေးတပ်ဖွဲ့တွေရဲ့ပြစ်ခတ်မှုကြောင့်လူ3ဦးသေဆုံးခဲ့ပါတယ်။ခါတွန်းမြို့တော်အနီးကအုံဒရာမန်မြို့ကဆန္ဒပြလို့အထက်ကိုလုံခြုံရေးတပ်ဖွဲ့တွေကတနက်နေ့ပြစ်ခတ်တာက2ဦးသေဆုံးရတယ်လို့စူဒန်ဆရာဝန်များကော်မတီကကနေ့ဦးသတင်းထုတ်ပြန်ခဲ့ပြီးနောက်ပိုင်းမှာနောက်ထပ်2ဦးထပ်မံသေဆုံးကြောင်းအတည်ပြုတာဖြစ်ပါတယ်။ပြီးခဲ့တဲ့တနင်္လာနေ့မှာဝင်းကြီးချုပ်ကိုဖြုတ်ချပြီးစစ်တပ်အာဏာသိမ်းခဲ့ပြီးတဲ့နောက်ဆန္ဒပြပွဲတွေအတွင်းတည်ဆုံသူဟာ12ဦးထိရှိသွားပြီဖြစ်ပါတယ်။စနေနေ့ကဆန္ဒပြပွဲတွေမှာတော့မြို့တော်ခတ်တွန်းမှာလူပေါင်းသိန်းချီပါဝင်ခဲ့ကြသလိုနိုင်ငံတော်ဝန်ကတခြားမြို့ကြီးတွေမှာလည်းဆန္ဒပြပါတယ်။2019မှာဖွဲ့စည်းခဲ့တဲ့တမိုင်းဝင်အသွင်ကူးပြောင်းရေးအစိုးရကိုဖျက်သိမ်းကြောင်းကြေညာပြီးနိုင်ငံတော်အရေးပေါ်အခြေအနေဖြစ်ဗိုလ်ချုပ်ကြီးအဗ်ဒဲဖာတာဘဟန်ကကြေညာခဲ့ပြီးတနင်္လာနေ့ကဆက်လို့နိုင်ငံတော်ဝန်ဆန္ဒပြနေကြတာဖြစ်ပါတယ်ရှင်။
အေသီယိုးပီးယားနိုင်ငံအမ်ဟာရဒီသက်ကမဟာဗျူဟာချတဲ့ဒက်စီမျိုးကိုသိမ့်ပိုင်နိုင်ခဲ့တယ်လို့အစိုးရကတော်လှန်နေတဲ့ဒီဂရီတပ်ဖွဲ့တွေကစနေနေ့မှာပြောပါတယ်။တိုက်ပွဲတွေကြောင့်တင်းရှောင်းနေရတဲ့အမ်ဟာရတိုင်းသားတောင်းနေချီခိုလုံးနေတဲ့မျိုးကနေအစိုးရတပ်တွေကိုတိုက်ထုတ်ခဲ့ပြီးကွန်ဘလိုချာဂတာချူရီဒါမျိုးတွေကိုဆက်ချီတက်နေတယ်လို့ဒီဂရီပြည်သူ့လွတ်မြောက်ရေးတပ်ဦးအဖွဲ့ကပြောခွင့်ရကရိုက်တာစတင်ကိုပြောပါတယ်။အစိုးရတပ်ဖွဲ့ဝင်အများပြားကိုဖမ်းဆီးထားကြောင်းလည်းပြောပါတယ်။ဒီခြေအနေနဲ့ပတ်သက်ပြီးအစိုးရတာဝန်ရှိသူတွေဘက်ကလက်တလောတုံ့ပြန်တာမရှိသေးပါဘူး။
အိန္ဒိယနိုင်ငံကိုအလဲပတ်ကြွရောက်ဖို့ဝန်ကြီးချုပ်နရိန္ဒရာမိုဒီရဲ့ဖိတ်ကြားချက်ကိုပုပ်ယဟန်မင်းကြီးဖရန်စစ်စ်ကလက်ခံလိုက်ပါတယ်။ဟိန္ဒူဘာသာဝင်အများစုရှိရာအိန္ဒိယနိုင်ငံကိုကက်သလစ်သာသနာပိုင်ပုပ်ယဟန်မင်းကြီးကြွရောက်ရေး2019ခုနှစ်မှာစီစဉ်ခဲ့ပေမဲ့လက်တွေအထမမြောက်ခဲ့ပါဘူး။ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံပေါင်း20 G20 အစည်းအဝေးအတွေ့အီတလီနိုင်ငံရောမမြို့မှာရောက်နေတဲ့အိန္ဒိယဝန်ကြီးချုပ်ကပုပ်ယဟန်မင်းကြီးနဲ့တွေ့ဆုံပြီးရင်းရင်းနှီးနှီးဆွေးနွေးခွင့်ရခဲ့တယ်လို့အိန္ဒိယကိုကြွချီဖို့ဖိတ်ကြားခဲ့ကြောင်း Twitter လူမှုကွန်ရက်မှာစနေနေ့ကဖော်ပြပါတယ်ဖိတ်ကြားချက်ကိုပုပ်ယဟန်မင်းကြီးလိုလိုလားလားလက်ခံခဲ့တာလို့လည်းအိန္ဒိယနိုင်ငံခြားရေးဝန်ကြီးဌာနကပြောဆိုထားပါတယ်ရှင
်တင်းငွေတွေနေမနဲ့ခင်ထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော်ခင်မျိုးသက်နဲ့မတ်တင်ကြီးထိုက်တို့ပြောပြခဲ့ကြတာပါခင်ဗျာအပတ်စဉ်ကဏ္ဍတွေမတန်ခင်မှာဆက်သွယ်မေးမြန်းချက်တပုတ်ကိုအရင်ဦးဆုံးတင်ဆက်ခြင်းပါတယ်နေနဲ့အဆောက်အုံတရားကျော်မီးလောင်ပျက်စီးခဲ့ရတဲ့ချင်းပြည်နယ်ထန်တလန်မြို့အပါဝင်မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေလက်နက်ကင်ပိဋိပက္ခတွေကြောင့်အရသာပြည်သူတွေထိခိုက်နစ်နာနေရတဲ့ကိစ္စတွေကိုကုလသမဂ္ဂလူညုံရေးကောင်စီမှဆွေးနွေးဖို့တက်ကြွလှုပ်ရှားသူတွေတောင်းဆိုလိုက်ကြပါတယ်။စီရေးတင်းမာနေတဲ့ထန်တလန်မြို့မှာမီးလောင်ပျက်စီးမှုတွေအကြီးအကျယ်ကြုံခဲ့ရပြီးနောက်မြမအရေးကိုအရေးပေါ်ဆွေးနွေးပေးဖို့တိုက်တွန်းမှုတွေထပ်မံထပ်ပေါ်လာတာဖြစ်ပါတယ်။အပြည့်အစုံကိုအခုပဲနားဆင်ရမှာဖြစ်ပါတယ်။မကြသေးခင်ကဆလို့စစ်ကောင်စီကအင်အားတိုးမြင့်ချလာတဲ့ချင်းပြည်နယ်ထန်တလန်မြို့မှာတောက်ကြနေကအင်ဂျီအဆောက်အဦးတရာကျော်မီးလောင်ပျက်စီးခဲ့ရပြီးဒါဟာစစ်ကောင်စီတပ်ဖွဲ့ဝင်တွေရဲ့လက်ချက်ကြောင့်ဖြစ်ကြောင်းချင်းလူအခွင့်ရေးအဖွဲ့ CHRO ရဲ့လက်ထောက်ဒါရိုက်တာစလိုက်ဇာအုတ်လျံက VOE ကိုရှင်းပြပါတယ်
။သူတို့စစ်ကောင်စီလက်ချက်ပါပဲ။ဘာလို့ဆိုတော့အဲ့ဒီဖက်ဒရယ်မြို့ပေါ်မှာအဲ့ဒီချိန်တုန်းကစစ်ကောင်စီအဖွဲ့နဲ့ CDF ပဲရှိရ။အဲ့ဒီ CDF တမားရီယာထန်တလန်တားရီသူတို့မှာအရင် OA ဒီထန်တလန်မှာရှိနေတဲ့။ခရီးအကြောင်းလေးအဲ့ဒီမှာပါနေဆိုတော့သူတို့ကိုင်ကိုရောက်သူတို့ကိုယ်တိုင်မရှိရဆိုတော့ဟိုမဖြစ်နိုင်ဘူးပေါ့စစ်ကောင်စီကဒီလက်နက်ကြီးနဲ့တခါလို့ဒီလက်နက်ကြီးကြောင့်မှအဲ့ဒီ CDF အဖွဲ့ကြီးအပြုပြချက် solution မိကြီးနဲ့တခါတဲ့အာဆိုတော့သူတို့က CDF ကိုပုံချရုံတက်တက်တော့က
လုံညုံရင်တပ်ဖွဲ့တွေလက်ချက်အဖြစ်မြို့ကန်တွေနဲ့လူအခွင့်ရေးအဖွဲ့တွေကပြောဆိုထားပေမဲ့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့ထန်တလန်မြို့မီးလောင်ပျက်စီးမှုဟာ CRPH NUG နဲ့ CDF ကဒေသခံကာကွယ်ရေးတပ်ဖွဲ့တွေရဲ့လက်ချက်ကြောင့်လို့တုံ့ပြန်ထားပါတယ် CHRO ပြောခွင့်ရစလိုက်စာအုပ်လျံကတော့ဒီလို့ရဟာစစ်တပ်ရဲ့ထိုးစစ်ဆင်မှုကြောင့်ဖြစ်လာရတာလို့ဆိုပါတယ်ဖေဖော်ဝါရီလ1ရက်နေ့စစ်တပ်ကအာဏာသိမ်းပြီးချိန်ကစလို့ချင်းပြည်နယ်ဟာအစောဆုံးလက်နက်ကင်တော်လှန်ခဲ့တဲ့ဒေသဖြစ်သလိုနောက်ပိုင်းမှာလည်းတူမီလိုရရလက်နက်တွေနဲ့တောက်လျှောက်ခုခံတွန်းလှန်နေတဲ့ဒေသလည်းဖြစ်ပါတယ်လတ်တလောချင်းပြည်နယ်အတွင်းမှာမြန်မာစစ်တပ်ကစစ်အင်အားတိုးချထားသလိုဖြက်လေးပြအစီအစဉ်နဲ့ထိုးစစ်ဆင်လာနေတာကြောင့် နောက်ဆက်တွဲပေါ်ပေါက်လာတဲ့လူအခွင့်အရေးချိုးဖောက်မှုတွေဆိုးရွားနေတဲ့အတွက်ဒါကိုတက်တာအဆုံးသတ်စေဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကအရေးယူဆောင်ရွက်ပေးဖို့တိုက်တွန်းထားကြောင်းချင်းလူအခွင့်အရေးအဖွဲ့ပြောခွင့်ရသူစလိုက်ဇာအုတ်လျံကပြောပါတယ
်အခုလုံနေရဲ့စစ်စင်ရေးဟာဆိုလို့ရှိရင်အနော်ရတာစစ်စင်ရေးပေါ့နော်အာစစ်တပ်အင်အားတွေအများကြီးသူတို့ချင်းပြည်နယ်ကိုလွတ်နေတယ်ချင်းပြည်နယ်ထန်တလန်မြို့ဆိုလို့ရှိရင်သူတို့ဘုံကျဲပြီးတော့ဟိုမီးရှို့ဖြစ်စီတယ်ပြီးတော့စစ်တပ်အင်အားကချင်းပြည်နယ်ကိုစစ်ကြောင်းနှစ်ကြောင်းဖြန့်ပြီးတော့သူတို့စစ်တပ်တွေလွတ်နေတယ်သူတို့မင်းတပ်ကနေစစ်ကားကူးစေကြောနဲ့တန်ချက်ကသူတို့ဖြစ်နေတာကျွန်တော်တွေ့ရတယ်ဆိုတော့စစ်တပ်ရောက်လာတာနဲ့တပြိုင်နဲ့ဖလားမြုပ်နေမှာရွာလေးရွာကိုမင်းရှုပ်ပြီးတော့ဖြစ်စီတာတွေ့ရတယ်မြို့လုံးချက်ပြေးတာတော့ထန်လာမြို့တစ်မြို့သေးပါပဲစစ်တပ်ကဒီချက်လက်ဖြစ်ကိုအသုံးပြုပြီးတော့သူတို့စစ်စင်ရေးထတင်လာတာကျွန်တော်တွေ့ရတယ်ဆိုတော့လူကြီးကဆာဆနေရခပြတ်တော့မှုပြဿနာကြီးရကျုံတူနေရတယ်တကယ်လူမဆန်တဲ့လောက်ရဲ့ပါပဲလို့ဆိုတော့ဒါရာဇမှုနိုင်ငံတကာရာဇဝတ်မှုကြီးကြီးမားမားအကျုံလုံးနေတာပဲဖြစ်ပါတယ်လို့ပြောရှင်းပ
ါထန်တလန်မြို့ပါဝင်မြန်မာနိုင်ငံတဝန်းအကြမ်းဖက်မှုတင်တဲ့လက်နက်ကန်ပိဋိပက္ခတွေကြီးထွားလာနေတာကြောင့်နိုင်ငံတကာအသိုင်းအဝိုင်းကအမြန်ဆုံးအရေးယူဆောင်ရွက်ဖို့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်ဦးကျော်မိုးထွန်းကလည်းနယူးယောက်ကုလသမဂ္ဂရုံးချုပ်မှာတောက်ကြနေကကျင်းပတဲ့86ကြိမ်မြောက်ထွေထွေညီလာခံအစည်းအဝေးမှာတိုက်တွန်းခဲ့ပါတယ
် In the township called Tandalan in Chin State more than 100 houses including two churches were burned down by the military troops.
ချင်းပြည်နယ်ထန်တလန်မှာစစ်တပ်ရဲ့လက်ချက်ကြောင့်အင်ဂျီအစောဦးတရားကျော်နဲ့ခရီးရန်ဖျားကြောင်နှစ်ခုမီးလောင်ကျွမ်းခဲ့ရပြီးဒီလိုရက်ဆက်ကြမ်းကြုတ်တဲ့လုပ်ရက်တွေကိုအလေးနက်အာရုံစိုက်ဖို့လိုအပ်နေပါတယ်လို့တာမတ်ကြီးဦးကျော်မိုးထွန်းပြောကြားခဲ့တာပါကုလသမဂ္ဂအထူးသဖြင့်တော့လုံခြုံရေးကောင်စီအနေနဲ့ပြက်ပြက်သားသားဆောင်ရွက်ရမယ့်အချိန်တော့လွန်နေပါပြီလို့လည်းပြောဆိုသွားပါတယ်တာဝန်ကနေအနားယူသွားတဲ့ကုလသမဂ္ဂတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းဘာဂနာကလည်းချင်းပြည်နယ်စကိုင်းတိုင်းနဲ့မကွေးတိုင်းတွေမှာမြန်မာစစ်ကောင်စီလုံခြုံရေးတပ်ဖွဲ့ဝင်တွေအင်အားတိုးမြှင့်ထားပြီးစစ်စင်ရေးအတွက်ပြင်ဆင်နေတဲ့အတွက်စိုးရိမ်မိကြောင်းလည်းပြောဆိုခဲ့တာပါမြန်မာလုံခြုံရေးတပ်ဖွဲ့တွေရဲ့ဆောင်ရွက်ပုံတွေဟာ2019ခုနှစ်တုန်းကရခိုင်ပြည်နယ်မှာကြုံခဲ့ရတဲ့အခြေအနေမျိုးတွေကိုထင်ရှားနေကြောင်းလည်းသတိပေးခဲ့သလိုစစ်အာဏာသိမ်းပြီးနောက်ပိုင်းရင်ဆိုင်နေရတဲ့ပြဿနာတွေတိတက်ပိုဆိုးမလာခင်နိုင်ငံတကာကဖြေရှင်းကြဖို့ကိုလည်းတာဝန်သက်တမ်းမကုန်ခင်တရက်အလိုသောကြနေကပဲထမှန်သတိပေးတိုက်တွန်းခဲ့ပါတယ်ခင်ဗျာ
VO ရဲ့တင်းငွေတွေနေ့မနက်ခင်းအစီအစဉ်တွေကိုသောရရှင်နေကြည့်ရှုနားဆင်နေရတာဖြစ်ပါတယ်ခင်ဗျာအခုတော့အပတ်စဉ်ကဏ္ဍတွေကိုစတင်ကြပါတယ်အရင်ဦးဆုံးတော့ဒုအတန်ပြပဲဖြစ်ပါတယ်မြန်မာနိုင်ငံရဲ့ဒေသအသီးသီးမှာဖြစ်ပေါ်နေတဲ့လူအခွင့်ရေးချိုးဖောက်ခံရမှုအကြောင်းစူးစီးတင်ဆက်ထားတဲ့ဒုအတန်အစီအစဉ်ကိုနားဆင်နိုင်ပါပြီဗျာ
မင်္ဂလာပါရှင်မြန်မာနိုင်ငံတွမ်းမှာရှိတဲ့လူခွေရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုးတန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီအစီအစဉ်ကို Foundation Hero တဲကတင်ဆက်တာဖြစ်ပါတယ်ဒီတစ်ပတ်မှာတော့စစ်တပ်ကမြို့နယ်တချို့ကိုအင်တာနက်ဖြတ်ပြီးကမ္ဘာကြီးနဲ့ဆက်သွယ်ဖြတ်တောက်လိုက်ပါတယ်ဒီလိုဖြတ်တောက်တာဟာပြည်ပခါနဲ့ခုခံစစ်တေပြင်းထန်နေတဲ့ဒေသတွေကိုအဓိကဦးတည်ပြီးတော့ဒရင်စီစဉ်မှုနောင်နေအောင်မဟာဗျူဟာကြကြနဲ့ဖျက်တောက်နေတာဖြစ်တယ်လို့ယုံကြည်နေကြပါတယ်။ဒီဆောင်မကို Foundation Hero တဲကတင်ဆက်ထားတာဖြစ်ပါတယ
်။ကမ္ဘာ့အချိန်ကြာရှည်ဆုံးအင်တာနက်ဖျက်တောက်မှုဖြစ်ခဲ့မှုတွေမြန်မာနိုင်ငံမှာအခုတခါလဲကာလရှိကြာအင်တာနက်ဖျက်တောက်မှုတွေထပ်ဖြစ်နေပြန်ပါပြီ။NLD အစိုးရလက်ချက်ကစစ်တပ်နဲ့ရခိုင်တပ်တော်အေအေတို့အကြားတိုက်ပွဲတွေပြင်းထန်တဲ့ရခိုင်ပြည်နယ်မြောက်ပိုင်းမြို့နယ်ရှိခုနဲ့ချင်းပြည်နယ်ပလောဝါမြို့နယ်တို့ကို2019ခုနှစ်ဇွန်လကစလို့နှစ်နှစ်နီးပါးအင်တာနက်ဖြတ်တောက်ခဲ့ပူပါတယ်။ February လ1ရက်နေ့စစ်အာဏာသိမ်းချိန်နဲ့အာဏာသိမ်းပြီးနောက်ပိုင်းမှာလည်းပြည်သူတွေကိုအကြောင်းကြားရာမရှိဘဲတနိုင်ငံလုံးကိုအင်တာနက်ဖြတ်တောက်ခဲ့ပါတယ်။အဲဒီနောက်မှာတော့ဒေသအများစုမှာကန့်သတ်ချက်တွေအများအပြားနဲ့အင်တာနက်ပြန်ဖွင့်ပေးတဲ့ဆွေးုံလေးဖွင့်ပေးထားပါတယ်။အခုတစ်ချိန်မှာတော့စစ်တပ်အာဏာသိမ်းတာကိုလက်မခံဘဲပြင်းပြင်းထန်ထန်ဆန့်ကျင်နေတဲ့ဒေသတွေကိုအင်တာနက်နဲ့ဖုန်းလိုင်းတွေဖြတ်တောက်တာ28မြို့နယ်အထိရှိနေပါပြီ။ ။ဖားကန်ဒေတာကန်တဦးကတော့သူတို့စီမှာဖုံးချပြတ်နားထောင်တာတွေရှိရဲလို့ယူဆတဲ့အတွက်စာနဲ့သာအခြေအနေကိုပြောပြထားပါတယ်။သူကမူရည်စီဝါရောင်းဝယ်သူတွေကလည်းလမ်းပေါ်မှာပေါ်ပေါ်ထင်ထင်ရောင်းဝယ်နေကြတယ်။တချို့လမ်းဆိုမာဖီးယားလမ်းလို့ပဲအပြင်လူအောင်ဖြတ်မရဘူး။အာနာသိန်းစကလေးကမူရည်စေဝါဖြန့်ဖြူးနေသူတွေရဲ့နိဗ္ဗာန်ခေတ်စတာပဲလို့သူကပြောပါသေးတယ်။နောက်ထပ်လည်းအရင်က WY နေကိုတစ်လုံး4000နဲ့5000ကြားရောင်းပြီးအခုတော့3လုံးကို1000ပဲပေးရတယ်လို့ပြောပါတယ်။တွေးကြောတဲ့ထိုးတဲ့ဘိမ်းမြူကဘူးသေးအရင်စဉ်2000နဲ့4000ကြားကိုအခု4000နဲ့ရတယ်။ဘိမ်းမဲစေက1000ဘိုးကိုတစ်လက်မတုံး၊ပိတ်စေက2000ဘိုးကို10လက်မနဲ့ခပ်ပုံကအလဲ9000ရတယ်။တရားဥပဒေမစိုးဝန်းနိုင်တဲ့အချိန်မှာအင်တာနက်ဖြစ်တာတော့မြေပြင်အခြေအနေလူမသိနိုင်တော့ဘူးဆိုပြီးပိုရဲလာတာပေါ့လို့သူကပြောပါတယ်။ဒိုးအတန်ကမကွေး၊စကိုင်းနဲ့ချင်းပြည်နယ်ကသူတွေနဲ့စကားပြောကြည့်ရမှာလေ
။ online နေနဲ့ဓာတ်ကျန်နေတဲ့ဟိုက90လောက်ပေါ့မှတကောလောက်မိတယ်။မင
်းရခရီးရတယ်ပေါ့နော်။အဲ့ဒါ online နေရောပြတ်တော့ခံရတယ်။တီလီလည်းပြတ်တယ်ပေါ့ဟုတ်။အမီးကကြတော့ခုနလေးမှပဲလာတယ်
။ 2G လည်းမရဘူး၊ 3G လည်းမရဘူး၊ 4G လည်းမရဘူး။ 2G တော့ခဏတစ်ချို့တော့ပွင့်တယ်တော်တော်
အင်တာနက်လွတ်လပ်မှုအခြေအနေနဲ့ပတ်သက်ပြီး Freedom House နဲ့ Free Expression မြန်မာအဖွဲ့နှစ်ဖွဲ့ရဲ့ထုတ်ပြန်ချက်အရဆိုရင်မြန်မာနိုင်ငံရဲ့အင်တာနက်လွတ်လပ်မှုအခြေအနေကအမှတ်တရပေးတဲ့အထက်မှာအရင်နှစ်က34မှတ်ရခဲ့ပေမဲ့အခုနှစ်မှာ19မှတ်သာရပြီးထိုးစင်းသွားတာပါမြန်မာနိုင်ငံရဲ့လူဦးရေ54သန်းကျော်မှာ43ရာခိုင်နှုန်းကျော်ဟာအင်တာနက်အသုံးပြုနေကြပြီးအများစုကမိုဘိုင်းအင်တာနက်ကိုအသုံးပြုကြတာဖြစ်ပါတယ် FTTH နဲ့ Wi-Fi အင်တာနက်တွေချိတ်ဆက်လို့မရသေးတဲ့မကွေးတိုင်းဂန်းခေါ်နဲ့အတွင်းကကိုမမောင်တို့ရွာကတော့ဖုန်းနဲ့မိုဘိုင်းအင်တာနက်ကိုအသုံးပြုကြတာပါအင်တာနက်ဖြတ်တောက်ချိန်မှာတော့သူတို့ရွာကနေ၄နာရီလောက်ကြာတဲ့ခရီးကိုသွားပြီးမှအင်တာနက်သုံးလို့ရပါတယ်ကိုမမောင်ကတော့မိဖေးအစ်နဲ့စစ်ဘေးရှောင်ရွာသားတွေအတွက်မြို့ကဆွေမျိုးသားချင်းတွေအလှရှင်တွေစီကအွန်လိုင်းငွေကြေးနဲ့လွှဲလာတဲ့ငွေတွေကိုအစစ်စေးတွေကြားကပဲတွာလာထုတ်ပေးနေရပါတယ
်။အဲဒါနဲ့ကပ်တဲ့ဘောဇာရောဒါကိကိဖြစ်တဲ့စိုးစိုးကတော့ဒီဘက်မှာရောက်နေတဲ့တငယ်ချင်းတွေမျိုးတွေစက်မီကိုတော့တငယ်ချင်းတွေနဲ့အဲလိုမျိုးပိတ်လေးတစ်ခုထောင်ပြီးတော့မှအခုကြီးတော့ခင်းထားတယ်လေ။အဲတော့အင်တာနက်တက်တော့တော့ကဟိုကလေးစိတ်တွေရောဒီနိုင်ရတဲ့ဖြည့်ချီတွားပြီးမှအဲလိုမျိုးတွေအစ်စ်သွေလောက်ကရတယ်။ဟိုမလွယ်ဘူးပေါ့ဗျာဟိုတော့ပါလေ56ရင်းနေမှာတပတ်လောက်နေမှာစခါလောက်သွားနေအောင်လို့ကျွန်တော်တို့ကိစ္စလေးဆောက်ရတယ်။ဘဝလာလာလည်းလည်းမှာစစ်တွေကတအားများတယ်ဆိုတော့အဆင်မပြေဘူး။ဘဝတော့တွားတဲ့အချိန်လေးတွေပဲအဲ့လိုမျိုးခက်ခဲဖြစ်တဲ့ဟာလေးတွေတင်ရတာပါ။ဝီဝီပြင်ပြင်ပဲဆိုရင်လည်းအဆင်အပ်သိသိကြည့်တာဘဝတော့တော်တော်လေးဘဝဘဝလုံးပါလေပြင်ပန်းပါလေ
။သူတို့ရွာကိုစစ်တပ်ကမီးသုံးချိန်ဝင်ရှိုးခဲ့ပြီးနောက်ဆုံးတစ်ချိန်တော့ကအင်တာနက်ပြတ်နေချိန်မို့သတင်းတွေတင်ဖို့ခက်ခဲခဲ့ပါသေးတယ်။တူမီတော်လိုင်းရဲ့သမားတွေရဲ့စကိုင်းတိုင်းကဏ္ဍနေရဲမှာတော့စက်ကောင်စီကအင်တာနက်ကိုစတင်မှဒုတိယဘက်ကဖျက်ခဲ့ပြီးတဲ့နောက်မှာတငယ်ပရိမှုကျူးလွန်တာရှိခဲ့တယ်လို့ဒေသခံအရေးဆိုင်ရွက်ပေးနေသူကိုဦးကဆိုပါရယ်လုံခြုံရေးအခြေအနေကြောင့်ကျူးလွန်ခံရသူမိသားစုကိုဓာတ်ရိုက်ဆက်သွယ်ခွင့်မရခဲ့ပေမဲ့ဒိုးအတန်ကိုပြောပြခဲ့တဲ့ကိုဦးကတော့ဒီဖြစ်စဉ်ကိုမျက်မြင်သက်သေတွေကတဆင့်မင်းမြန်အတည်ပြုထားခဲ့သူပါသူက
တာတမီရဲ့အတွင်းမှာဒါအဆက်လုံးရဲ့ရေသမီးကိုကတော့ဒီကနေ့ကျွန်မစိတ်တိစားကြည့်နေတာပေါ့ဒီချိန်မှာတရားမျှတမှုဆိုတာတော့ဟိုတန်ခါးပုံမျိုးဖြစ်နေပါဗျာဒီတာမန်အခြေခံတနည်းအတွက်မှနေထိုင်နေအခုတော့ရိတ်တိစားကြည့်ကြည့်ခံခဲ့ရတဲ့ဒီငါမိသားစုနဲ့ဒါမှလိုက်လို့မရှိနဲ့အဓိကသိသွားရင်ဆက်เสียအရင်ဒီချိန်မှာမြန်ဒီလိုဝင်လာပြီးတော့ဒီလိုဝင်လာပြီးတော့မှဟိုသူတို့တတ်မလဲဖြတ်မလဲဆိုတာမသိတာနဲ့အနေထားရှိနေတယ်
ကဏီမှာအစူလာအသက်ခံရတာတွေလည်းရှိခဲ့ရကြောင်းဒေတာကန်နေဟာစစ်တပ်ကအင်တာနက်ကိုရွေကျက်ရှိရှိဖျက်တောက်ပြီးဆိုးဝါးရဲလုပ်ရက်တွေထွက်ကျူးလွန်မှာကိုစိုးရိမ်နေကြပါတယ်။သူတို့ရွာမှာတိကျခိုင်မာမှုမရှိတဲ့သတင်းအမှားတွေပြန့်နေတယ်လို့သူတို့ဒေတာတွင်အခြေအနေကိုပြန်ပကလူတွေအမှန်တိုင်းမသိနိုင်တာမျိုးရှိနေတယ်လို့လည်းကိုဦးကပြောပါတယ်
။ကဏီနဲ့ရင်းနှီးနေတဲ့အစက်ဒေတာတွေမှာဘာဖြစ်ကောင်းစိတ်ကြီးရဝင်လာဒီတန်တဲ့ကကားကြီးတွေနဲ့ဘာဖြစ်နေညာဖြစ်နေပေါ့စတဲ့ဒီအဲ့လိုတွေလောက်တာမျိုးတွေပေါ့ကြားနေရတာပေါ့။ကြားနေတဲ့ကြောင့်ဒီပြည်သားတွေကမောက်တကယ်လဲစကောင်းနေကြတဲ့မဝမ်းမနဲ့မကြည်လောနေရတယ်။ဒါရောသူကြီးကျားကျွန်တော်တို့ညီတွေ့နေရတယ်ပေါ့ဗျာ။အားပြီးတော့ကဏ္ဍနယ်အတွင်းမှာဟိုဘယ်နည်းပဲညာဝဲစကောင်းစီတဲ့ကဝင်နေဓာတ်တွေမီးရှူလိုက်တယ်ညာတွေမီးရှူလိုက်တယ်ပေါ့။တကယ်ကမဟုတ်ဘူး။ဒါတွေစိုက်ပွားတွေအင်တာနက်ချက်လိုက်တဲ့နောက်မှာဒီ ကနေနဲ့ပတ်သက်တဲ့သတင်းမာရေးဆိုင်ဝါတွေအင်တာနက်လိုင်းပေါ်တွေမှာပြန့်နေလာတယ်ပတ်ချို့တော့ PDF တွေဟိုပုံမှန်ရိုက်သွင်းတဲ့ post တွေပါတယ်ဒါအင်တာနက်လိုင်းတွေမှာပြန့်နေတာတွေ့ရှိနေတယ်ပေါ့
ချင်းပြည်နယ်မှာလည်းစစ်တပ်ကစစ်အင်အားတွေကိုတိုးချဲ့နေပြီးပြည်နယ်တွင်းကမြို့နယ်၉ခုစလုံးကိုအင်တာနက်နဲ့ဖုန်းလိုင်းဖြတ်တောက်တာတွေလုပ်နေပါတယ်။ဟာခါကတော့တခြားမြို့နယ်တွေလိုအင်တာနက်ပြတ်သွားတာမဟုတ်ပေမဲ့အခုရက်ပိုင်းမှာအချိန်ပိုင်းနဲ့ပြတ်တောက်တာရှိလာပါတယ်
။ဖိတ်ပူရတဲ့အနေထားတော့ရှိတာပေါ့နော်။ညီမတွေဘာလို့လဲဆိုတော့အခုကျွန်တော်တို့ဒီဖုန်းလိုင်းနဲ့ဟာခါကြားမှာဆိုတော့ဒီစစ်တပ်လည်းပိတ်မိနေတယ်ပေါ့။ဆိုတော့သူတို့တွေလည်းပြန်ပြီးတော့တက်ရမလားပြန်ပြီးတော့လောက်ရှောက်ရမလားအဲ့လိုမျိုးအခြေအနေတွေဖြစ်တဲ့အကပ်ပေါ့နော်။ဒီကမှလည်းကျမတို့တကယ်လို့တို့တွေတက်လာနိုင်ရင်ကျွန်တော်ကျမတို့ပြည်သူလူထုတွေအနေနဲ့ဘယ်လိုပြင်ဆင်ရမလဲပေါ့နော်ဒါမဲ့ဖုန်းလိုင်းတွေပြတ်တော့တယ်ပြီးရင်ထင်းနဲ့လိုင်းတွေမရတဲ့ခါကျတော့တို့ဟိုတို့ဖက်ကနေတင်လာတဲ့တတိယချက်လက်တွေလည်းကျမတို့မမြင်ရဘူးမတွေ့ရဘူးဖုန်းတွေလည်းဆက်သွယ်လို့မရတဲ့ခါကျတော့ကျမတို့တော့ဆိုတော့ဆိုရင်ရဲ့အတိုင်းတာတွေတော့ရှိတာပေါ့ဟုတ်ကျမတို့ကကြတော့ဒီလိုတမိနဲ့ဖြစ်တယ်ပြီးရင်ဒီတစ်ခါနဲ့လည်းမရတဲ့ခါကျတော့တတိယတရှောင်ရမယ့်နေရာဒီလည်းမရှိတဲ့ခါကျတော့ဘယ်လိုနေရမလဲပေါ့နော်။ဟိုအဲ့လိုမျိုးတွေဆိုရင်ကြောက်ကြတာတွေလည်းရှိတယ်။ပြီးရင်တခုရှိသေးတာကလမ်းတွေလည်းဟိုပိတ်တဲ့ခါကျတော့ဆန်းနေတဲ့ခါအတွက်ပေါ့နော်။အဲ့အရာတွေလည်းဆိုရင်လည်းတော့ရှိတယ်ပေါ့ဟုတ်
။ဆက်သွယ်ရေးဥပဒေပုံမှန်89အရာပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနကိုအရေးပေါ်အခြေအနေမှာဆက်သွယ်ရေးအော်ပရေတာတွေနဲ့အင်တာနက်ဝန်ဆောင်မှုလုပ်ငန်းတွေရဲ့ဝန်ဆောင်မှုတွေကိုဖြတ်တောက်ခွင့်ပေးထားတာပါ။လက်ရှိအင်တာနက်ဖြတ်တောက်မှုတွေနဲ့ပတ်သက်ပြီးတော့တပ်ဆိုင်ရာအော်ပရေတာတွေကလည်းသုံးစွဲသူတွေကိုအကြောင်းကြားတာမရှိဘူးလို့သိရပါဗျ။အင်တာနက်အပြတ်ခံရတဲ့ဒေသကပြည်သူတွေကလည်းဘာကြောင့်အပြတ်ခံရလဲဆိုတာကိုတိကျစွာမသိရှိပေမဲ့စည်ရေးအရရွယ်ချက်ရှိရှိဖြစ်တာလို့ထင်နေကြပါဗျ။အင်တာနက်ဖြတ်တောက်ကြတဲ့အခြေအနေနဲ့ပတ်သက်ပြီးစစ်ကောင်စီထိန်းချုပ်ထားတဲ့ပို့ဆောင်ရင်းနဲ့ဆက်သွယ်ရေးဝန်ကြီးဌာနကိုဆက်သွယ်ခဲ့ပေမဲ့အဖြေမရခဲ့ပါဘူး။လူတွေရဲ့တည်ငြိမ်ချက်လက်ရယူပိုင်ခွင့်ကိုကန့်သတ်လိုက်တာကတော်လန်ရေးကိုပိုတော့ရဲစေးတင်ပေးလိုက်သလိုဖြစ်သွားတယ်လို့ကိုဦးကတော့ယုံကြည်နေပါတယ်
။ internet line ကြီးတဲ့ဆီကနေပြန်မှာ internet line ကြီးရဲ့ general data ကိုပြန်ပြီးတော့ဆက်တယ်ပြပြချက်ချက်တွေရဆက်လို့ရှိရင်ခါကနီမှာတော့ဒီလူလူကြီးရဲ့ချင်းနေပုံကြီးချဲ့ပြီးတော့အဖွားဆွာကရင်ညားနေတယ်ပေါ့။ညားနေတဲ့ကြောင့်မလို့ဒီအဓိကကတော့ဒီခက်ခက်ခဲခဲကကရင်ကြီးနဲ့မှန်မှန်ကန် general data ကိုအတွက်ပေါ့ဒီ data မှာမဟုတ်ဘူး internet ဖြတ်တဲ့ data တွေအတွက်ကိုအမှန်တကယ်နဲ့အဲ့ဒါတွေကိုဟိုလုတ်ပြီးနိုင်ကြရင်ပိုကောင်းမယ်ပေါ့ဗျာဒီကတော့ကျွန်တော်ကလည်းအနေနဲ့ကတော့ဟောလုံးဝအတော်လိုင်းအတွက်အင်တာနက်ချက်ချင်းချင်းမဖြစ်ချင်းနေအိတ်ခွေးဝင်တာပေါ့တော်လန်ချင်းနေရာကိုတော်လန်သွားမယ်ဒီလိုအင်တာနက်ချက်လိုက်တဲ့ကြောင့်ပို့ပြီးတော့မှတောင်းမှဒီတော်လန်ဘုရားအတွက်အားကောင်းလာတဲ့အများကြီးပဲကလာလိတိအတွေ့ရရတယ်ပေါ့
အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ခဲ့ရလို့ကျင်းနဲ့မယ်လို့ဒိုးအတန်အဖွဲ့သားတွေကမျှော်လင့်ပါတယ်။ဒီဆောင်မမှာလုံခြုံရေးအခြေအနေတွေကြောင့်နံပါတ်တွေကိုပြောင်းလဲအသုံးပြုထားပါတယ်။ဒိုးအတန်ပတ်စင်တန်လှန့်အစီအစဉ်ကိုဒိုးအတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီတွင်းနဲ့တနင်္ဂနွေနေ့နံနက်6:00နာရီကနေ9နာရီတွင်းမှလည်းနားဆင်နိုင်ပါတယ်။ဒီစီစဉ်ကိုအလှရှင်တွေကပံ့ပိုးကူညီထားပြီး Foundation Hero Day ကတင်ဆက်ထားတာဖြစ်ပါတယ်။ဒိုးအတန်စီစဉ်ကိုနားဆင်ပြီးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်။မြန်မာနိုင်ငံတစ်လွှားမှာကြုံတွေ့ခံစားနေရတဲ့လူအခွင့်အရေးချိုးဖောက်ခံရမှုအခြေအနေတွေကိုစူးစီးထားတဲ့ဒိုးအတန်စီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ။မကြာခင်မိနစ်ပိုင်းအတွင်းမှာတော့ဒီမိုကရေစီလူအခွင့်အရေးနဲ့ခေတ်ပြိုင်ကဘာစနေညစကဝိုင်းစာရာတွေကိုနားဆင်ရဖို့ရှိပါတယ
်။ VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံ line ကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအတန်မြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြေထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရပါမှာ။လူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube 70B Asia Bin Juru Channel 101ဒါမှမဟုတ် Thai Com 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ ျို့ရုဖမ်းယူမှုအသေးစိတ်အချက်အလက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပြည်ထောင်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူရုမိတ်ဆွေအရောက်လာခဲ့ပါပြီနော်။
မင်္ဂလာရှိတဲ့မနက်ခင်းပါခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VO ရဲ့တနင်္ဂနွေနေ့မနက်ခင်းအစီအစဉ်လေးကိုအခုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းနိုမီတာ25 kHz 12133ညလိုင်းနိုမီတာ40 kHz 9413ညလိုင်းနိုမီတာ51 kHz 5809နဲ့လိုင်းလမ်းမီတာ190 kHz 1505ကပါကျွန်တော်တို့တိုးချက်ထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ငံဝဲအတွင်းမှာတော့စနေညဇကပိုင်းမတိုင်ခင်မှာဒီမိုကရေစီလူအခွင့်အရေးနဲ့ခေတ်ပြိုင်ကဘာဆိုတဲ့အစီအစဉ်ကိုတင်ဆက်မှာဖြစ်ပါတယ်ဂတိဟာတကဘာလုံးရဲ့အခြေခံလူကျင့်ဝင်လည်းဖြစ်ပါတယ်အပြန်အလှန်ယုံကြည်မှုရဲ့တော့ကျက်လည်းဖြစ်ပါတယ်သဘောတူခဲ့ပြီးသားအာဆီယံဆုံးဖြတ်ချက်5ရပ်ကိုအကောင့်ထဲမပေါ်နိုင်တဲ့အတွက်နိုင်ငံတကာအလဲမှာမြန်မာစစ်ကောင်းဆောင်တွေကြောင့်အာဆီယံအပေါ်ယုံကြည်ကိုးစားမှုထိခိုက်နေရတယ်လို့ထိုင်းဝန်ကြီးချုပ်ဗိုလ်ချုပ်ကြီးဟောင်းပရာယုတ်ချန်အိုချာကပြောပါတယ်အင်ဒိုနီးရှားသမ္မတဂျိုကိုဝီဒူရိုကလည်းစစ်ခေါင်းဆောင်တွေရဲ့သဘောထားဟာမကြိုးစို့တိုက်တဲ့သဘောထားလို့ဝေဖန်သွားပါတယ်။ဒီတစ်ပတ်ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကဘာအစည်းအဝေးမှာအာဆီယံနဲ့မြန်မာအကြောင်းကိုဒီမြန်မာနိုင်ငံရဲ့တကောင်းနိုင်ငံရေးလေ့လာရေးအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဦးရဲမျိုးဟိန်းနဲ့ဦးတင်မောင်တန်းတို့ဆွေးနွေးတင်ဆက်ထားပါတယ်ဗျာ။
မြန်မာတပ်မတော်ခေါင်းဆောင်တွေနဲ့ခေတ်ပြိုင်ကဘာအကြားပေါ့လေအတွေ့အမြင်အယူအဆသဘောထားတွေဘလောက်ကွာဟကြီးမားနေလဲဆိုတာကိုကမ္ဘောဒီးယားနိုင်ငံဝန်ကြီးချုပ်ဟွန်ဆန်ရဲ့သုံးလုံးတိုက်သုံးရလို့ရှိရင်အာဆီယံအနုတ်1ထိပ်သီးကြည်လာခံပြနေတယ်လို့ပြောရမှာပါစစ်ခေါင်းဆောင်တွေကအာဆီယံဗရင်းချင်းစာတမ်းပါအားလုံးသဘောတူညီမှုနဲ့မဆွတ်ဖက်ရေးမှုကိုမိမောင်းထုတ်ပြပါတယ်ဒါပေမဲ့အာဆီယံကတော့အဲ့လိုမကြည့်ပါဘူးစစ်ခေါင်းဆောင်တွေရဲ့သဘောထားကိုမကြိုးစို့တိုက်တဲ့သဘောထားလို့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုရိုကပြောပါတယ်မြန်မာလက်ထက်တပ်ဖွဲ့တွေဟာအုပ်ချုပ်ရေးမှာလက်ခံနိုင်လောက်တဲ့စံနှုန်းတွေကိုနှိမ့်ချပစ်ခဲ့တယ်လို့ထိုင်းနိုင်ငံချူလလကောက်တက်ကတို့ကလုံခြုံရေးနိုင်ငံတကာလေ့လာရေးအဖွဲ့ရဲ့ညွှန်ကြားရေးမှူးတတိနန်ပေါန်ဆူဒီရက်ကရိုက်တာသတင်းဌာနကိုလည်းပြောပါတယ်အဲ့တော့ကိုရဲကိုမေးချင်တာကတော့ပေါ့နော်ဒီလိုအစည်းအဝေးမတက်ဖြစ်တဲ့အကြောင်းပေါ့နော်အာဆီယံရဲ့သဘောကွဲတာနဲ့ပတ်သက်ပြီးစစ်ကောင်းဆောင်တွေကပြောကြတဲ့အခါမှာကျွန်တော်တို့အချုပ်ချာအာဏာနဲ့ဝင်ရောက်မဆွတ်ဖက်ရေးမှုကိုဖန်တီးရသေးတယ်ပေါ့နော်ဒီလိုပဲခဏခဏပြောကြဆိုတော့ဒါကဂရိကဝတ်ကိုဖောက်ပြတဲ့အခြေခံလူ့ချစ်ဝတ်ကိစ္စလားဒါမှမဟုတ်အချုပ်ချာအာဏာကိစ္စလားကိုရဲဘယ်လိုထင်ပါလဲ
ဟုတ်အချုပ်ချာအာဏာကိုစဉ်းစားတဲ့နေရာမှာအရင်ဆုံးကတော့ကျွန်တော်တို့ကအကျွေးမဲ့အချုပ်ချာအာဏာကိုစဉ်းစားတယ်ဒါသူ့ရဲ့အချုပ်ချာအာဏာပိုင်နိုင်ငံထဲမှာသူလုပ်ချင်တဲ့ဟာကိုလုပ်လို့ရတယ်ပေါ့ဒါပေမဲ့ဒီဘက်ကမှာတော့နှိုင်းရအချုပ်ချာအာဏာကိုစဉ်းစားလာကြတယ်အချုပ်ချာအာဏာကျင့်သုံးတဲ့နိုင်ငံတွေကသူ့မှာတာဝန်ရှိတယ်နိုင်ငံတကာအတိုင်းအဝန်းကိုလည်းတာဝန်ရှိတယ်ကိုယ့်ပြည်သူတွေပေါ်မှာလည်းတာဝန်ရှိတယ်ဆိုရဲဟာကိုကျွန်တော်ကစဉ်းစားလာကြတယ်အဲ့တော့အချုပ်ချာအာဏာလို့ပြောတဲ့ခါမှာအရင်လိုအကျွင်းမဲ့အချုပ်ချာအာဏာချင်းကပ်ပုံကတော့ဒီဘက်ခင်မှာကျွန်တော်တို့ပြောရဆိုရတာတော်တော်လေးခက်တာတဲ့အနေအထားမျိုးလို့မြင်တယ်ငါအချုပ်ချာအာဏာပိုင်ထဲမှာတော့ငါလုံချင်တာလုပ်မယ်လို့စဉ်းစားပေမဲ့လေနိုင်ငံတကာကိုတာဝန်ခံရမှာလေအဲ့ဒီအချုပ်ချာအာဏာရဲ့အဓိကပိုင်ရှင်ဖြစ်တဲ့ပြည်သူတွေကိုတာဝန်ခံရမှာလေအဲ့ဒါတွေကအရေးကြီးလာတယ်လို့စဉ်းစားလာကြတာကိုတွေ့ရတယ်အဲ့တော့အတွေ့အခေါ်ပြောင်းလာတာကိုတော့ကျွန်တော်တို့ဟိုမျက်ခြေမပြတ်မိဖို့လိုတယ်လို့အဲ့လိုမြင်ပါတယ်
ဟုတ်တယ်အင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးရက်နိုမာဆူတီကလည်းသူ့ရဲ့သမ္မတကိုကိုးကားပြီးတော့လည်းပြောတာပေါ့နော်မဆွတ်ဖက်ရေးမှုတွေကိုလေးစားဖို့ကျမတို့အတွက်အရေးကြီးပါတယ်ဒါပေမဲ့တစ်ဖက်မှာလည်းတခြားမှုတွေကိုမြင့်မြင့်မားမားကင်ဆယ်ဖို့တာဝန်ရှိပါတယ်လို့အာဆီယံရဲ့တာဝန်ကိုပြောခဲ့တယ်ပေါ့နော်အဲ့ဒီမှုတွေကတော့ဒီမိုကရေစီအုပ်ချုပ်မှုကတော့လူ့ခွင့်ရေးတွေကိုလေးစားရေးနဲ့ဖွဲ့စည်းပုံအစိုးရကိုလေးစားရေးအစရှိတဲ့မှုတွေပေါ့နော်အဲ့ဒီမှုတွေကိုလည်းကင်ဆယ်ဖို့တာဝန်ရှိတယ်လို့ပြောသွားခဲ့ပါတယ်ပထမကျွန်တော်တို့ဒီမိုကရေစီအကြောင်းပြောကြအောင်ပေါ့နော်ဆိုတော့ဥရောပလိုတိုးတက်ပြီးနိုင်ငံအနေနဲ့ရှင်းလိုက်မယ်ဆိုရင်အာဆီယံနိုင်ငံတွေကျင့်သုံးတဲ့ဒီမိုကရေစီလူ့ခွင့်ရေးကိစ္စနော်ဒါတိုင်းချင်းမှုအရပြောလို့ရှိရင်ဒါနောက်ကျနေတယ်လို့ပြောရမှာပေါ့နော်ဒါပေမဲ့အင်ဒိုနီးရှားကွန်လိုက်ကလည်းစစ်အာဏာရှင်စနစ်တပိုင်းအောက်ကအုပ်ချုပ်ရေးစနစ်ကိုဖျက်ဆီးခဲ့တယ်နော်အဲ့တော့အာဆီယံနဲ့အထူးသဖြင့်မြန်မာစစ်ကောင်ဆောင်တွေနဲ့ကြားမှာရှုမြင်ပုံနော်အထူးသဖြင့်အင်ဒိုနီးရှားဒါစစ်ဘုချုပ်ခေါင်းခေါင်းဆောင်တွေရှုမြင်မှုအကွာဟာဘယ်လိုရှိလဲ
ဆိုအဓိကကတော့ကျွန်တော်တို့အထူးဖြစ်ဖြစ်အင်ဒိုနီးရှားပေါ့အင်ဒိုနီးရှားမှာလည်းပြောမယ်ဆိုရင်စစ်ဘုချုပ်ခေါင်းတွေကတော်တော်လေးအာဏာရှိခဲ့တယ်အခုချိန်ထိလည်းစစ် တက်ရဲ့အခန့်ကဏ္ဍကကျွန်တော်တို့အရန်အားနည်းသွားပြီလို့တော့ပြောလို့မရသေးတဲ့အနေအထားမျိုးမှာရှိတယ်။ဒါပေမဲ့အင်ဒိုနီးရှားစစ်ဗိုလ်ချုပ်ဟောင်းတွေနဲ့မြန်မာစစ်ဗိုလ်ချုပ်ဟောင်းတွေကြားထဲမှာအတွေးခေါ်အတွေးအမြင်ရတော်တော်လေးတော့ကွာခားမှုကွာခြားမှုရှိတယ်လို့ကျွန်တော်တို့မြင်တယ
်။ဟုတ်ပါတယ်ကွာလေဗျ
။ပထမဆုံးတစ်ချက်ကတော့ professional ဖြစ်မှုပေါ့
။ professional ဖြစ်မှုဆိုတာအဲစစ်သားကစစ်သားပိသားတယ်ကောင်းဝေးကိစ္စပဲလုပ်တယ်နိုင်ငံရေးမရောဘူးဆိုတဲ့သဘောပေါ့
စစ်တပ်က professional ဖြစ်ရမယ်ဆိုတဲ့အတွေးခေါ်အယူအဆအထိုင်ကတော်တော်လေးကွာတယ်လို့မြင်ပါတယ်ဆိုတော့ကျွန်တော်တို့ချီမှာ professional လို့ပြောလိုက်ရင်ဒါကျွန်တော်တို့တပ်ကတော်တော်လေးခါးသီးတဲ့အနေထားမျိုးရှိတယ် professional ဆိုတာနောက်တိုင်းကနေပြီးတော့လာပြီးတော့တွန်းမိုးတဲ့အယူအဆဆိုတဲ့အနေထားမျိုးကျွန်တော်တို့စဉ်းစားကြတယ်ပေါ့တချို့ကြတော့လေဟို1980လောက်ကပြောခဲ့ကြတဲ့ခုနောက်ပိုင်းမသုံးတော့တဲ့new professional ဆိုတဲ့အယူအဆမျိုးပြောပြီးတော့တက်ရဲ့အခမ်းကဏ္ဍကိုအခုချိန်ကြီးအယောင်တုတ်ပေးဖို့ကြိုးစားနေတဲ့ဟာတွေလည်းကျွန်တော်တို့တွေ့ရတယ
်။ new professionalism ဆိုတာကတော့ဒါစစ်တပ်ကဖွံ့ဖြိုးတိုးတက်မှုလည်းလုပ်ရမယ်ဆိုတဲ့အယူအဆပေါ့နော်
။ဟုတ်ကဲ့ဆိုပြောမယ်ဆိုရင် new professionalism က90ပတ်ဝန်းကျင်1990ပတ်ဝန်းကျင်ကာလမှာအတွေးခေါ်ပညာလောကမှာကျွန်တော်တို့တော်တော်လေးဟိုဝေဖန်ခံရပြီးတော့အခုချိန်ဆိုရင်မသုံးတော့ဘူး။ဟုတ်တယ်ယူဆလို့တော့ကျွန်တော်တို့ပြောလို့ရတယ်ပေါ့ကျွန်တော်တို့အဓိကတော့တက်ရဲ့တာဝန်ပေါ့တက်ရဲ့တာဝန်ကဘယ်တာဝန်လဲဆိုတဲ့ဟာကိုယ်နိုင်ငံနဲ့ကိုယ်ပြည်သူပြည်သားတွေကိုကာကွယ်ပေးရမယ့်တာဝန်ပေါ့အရေးကြီးတယ်သူ့ရဲ့အခမ်းကဏ္ဍကအရေးကြီးတယ်လို့ပညာရှင်တွေကပြောကြတာရှိပါတယ်ကျွန်တော်တို့တက်ကတော့သူ့ရဲ့အခမ်းကဏ္ဍကခုချိန်ထိနိုင်ငံရေးမှာဝင်ပြီးတော့ပါမယ်ကျွန်တော် guardian ပေါ့ဒီနိုင်ငံကသူစောင့်ရှောက်မှာပဲဒီနိုင်ငံကရှေ့ကိုလှမ်းနိုင်မယ်ဆိုတဲ့အတွေးခေါ်အယူအဆရှိနေသေးတယ်လို့ကျွန်တော်တို့အဲ့လိုမြင်ပါတယ်အထူးသဖြင့်တော့အင်ဒိုနီးရှားမှာဒါကျွန်တော်လည်းပြောလို့ပြောတာရှိပါတယ်1998ဒီဒီမိုကရေစီအသွင်ကူးပြောင်းမှုကာလပြီးတဲ့ခါမှာစစ်ဗိုလ်ချုပ်ကြီးတွေကသူတို့ပြန်စဉ်းစားကြတယ်တက်ကနိုင်ငံအတွက်အသက်ပေးနေရတယ်အသက်ပေးတဲ့အဖွဲ့အစည်းဖြစ်တယ်ဒါပေမဲ့တက်ကဒီနိုင်ငံထဲမှာအသက်ပေးပြီးတော့ဒီနိုင်ငံထဲမှာဒုတိယနိုင်ငံသားတွေဖြစ်နေရတယ်အားလုံးရဲ့အမုန်းလုံးလည်းခံနေရတယ်အဓိကအဲ့ဒါဘာကြောင့်ဖြစ်လဲဆိုတော့ဒီတက်ကိုတည်ထားတဲ့အတွေးခေါ်ကြောင်ဖြစ်တာအဲ့တော့အဲ့အတွေးခေါ်ပြန်ပြောင်းရမယ်ဆိုပြီးတော့1998နောက်ပိုင်းမှာကျွန်တော်တို့စဉ်းစားလာတာကိုတွေ့ရပါတယ်အဲ့မှာလဲကျွန်တော်တို့အဓိကတက်ကိုဘလို့အတွေးခေါ်အထိုင်ပြန်ချမယ်ဆိုတာကိုအင်ဒိရှားစစ်ဗိုလ်ချုပ်ခေါင်းဆောင်တွေကကျွန်တော်တို့ဟိုပြောခဲ့တာရှိပါတယ်တက်ကနိုင်ငံရေးမှာတည်တည်ဝင်ဝင်ပါနေပြီးတော့သူကသာ guardian ပုံစံမျိုးနဲ့ထိန်းချုပ်ပြီးတော့သွားမယ်လို့စဉ်းစားရင်အဲ့နိုင်ငံကဒီမိုကရေစီဘလို့မှဖြစ်လို့ဖြစ်ဖို့မလွယ်ဘူးအဲ့ကတော့အဓိကကွာနေမယ်လို့ကျွန်တော်အဲ့လိုမြင်ပါတယ်ဗျ။
ဟိုနောက်မှုတစ်ခုကိုကျွန်တော်တို့ဆွေးနွေးကြည့်အောင်ပေါ့နော်။ဒါကတော့လူခွင့်ရေးကိစ္စပေါ့နော်။နိုင်ရှိမှုရပြောရမယ်ဆိုလို့ရှိရင်အာရှမှာလူခွင့်ရေးကိုလေးစားတယ်ဆိုတဲ့ကိစ္စကလက်တင်အမေရိကတို့ကျွန်တော်တို့အာဖရိကတို့နဲ့ရှင်လိုက်ရင်ကိုဒါနောက်ကျနေသေးတယ်။ကျွန်တော်တို့မှာလူခွင့်ရေးချိုးဖောက်မှုတွေကိုကင်ကျွယ်နိုင်တဲ့နော်မက်ကနီဇမ်လို့ပြောတဲ့နီးနာရန်တရားနော်အဖွဲ့အစည်းတွေမရှိသေးဘူး။ဒါတော်တော်လေးအားနည်းနေပြီပေါ့နော်။ဒါပေမဲ့တစ်ဖက်မှာကြတော့လေကျွန်တော်တို့ကမ္ဘောဒီးယားနိုင်ငံမှာပူပော့ရဲ့တပ်ဖြတ်မှုတွေနဲ့ပတ်သက်ပြီးရောနော်နိုင်ငံကလူခွင့်ရေးခုံရုံးတရုတ်တရားစီရင်ရေးတရုတ်ရုံးနဲ့ကျွန်တော်တို့စီရင်ဆုတ်ဖြတ်နိုင်ခဲ့တာလည်းတွေ့ရတယ်ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွင့်ရေးအထုခိုးစတဲ့တော်မန်ဒရူးဆာဆိုလို့ရှိရင်ဗိုလ်ချုပ်မူကြီးမြောက်နိုင်တဲ့စစ်ကောင်းဆောင်တွေဟာရာဇဝတ်သားတွေရဲ့ခိုင်းကောင်းဆောင်ဆိုတဲ့အသုံးလုံးအောင်ခေါ်ပေါ်ပြောဆိုသုံးလုံးနဲ့ပေါ့ဆိုတော့ခေတ်ပြိုင်ကမ္ဘာအာဆီယံနဲ့မြန်မာစစ်ကောင်းဆောင်တွေရဲ့အမြင်သဘောထားလူခွင့်ရေးကိစ္စနဲ့ပတ်သက်ပြီးတော့ဘလို့ကွာနေတယ်
အဓိကကွာဟချက်ကတော့ကျွန်တော်မြင်တဲ့ impunity မှာကွာတယ်လို့မြင်ပါတယ် impunity လို့ခေါ်တဲ့
ရေးယူမခံပဲလွတ်လွတ်နေတာပေါ့လေ
ရေးယူမခံပဲတခုခုကိုကျွန်တော်တို့ပြစ်ဒဏ်တွေကျူးလွန်ပေးမယ်လေအရေးယူမခံရဘဲနဲ့လွတ်တဲ့ခံစား권ကိုရနေတာအဲ့ကောင်ကတော်တော်လေးအရေးကြီးတယ်လို့မြင်ပါတယ်နိုင်ငံတစ်နိုင်ငံမှာတရားဥပဒေစိုးမိုးရေးပဲဖြစ်ဖြစ်ဒီနိုင်ငံရဲ့အခြေခံစံနှုန်းတွေပဲဖြစ်ဖြစ်ခိုင်မာအောင်တည်ဆောက်နိုင်မယ်တည်ဆောက်ဖို့ဆိုရင်အဲ့ဒီနိုင်ငံကရှိနေတဲ့ဘလိုမျိုးပုံကုမျိုးမဆိုကျွန်တော်တို့တာဝန်ယူမှုတာဝန်ခံမှုရန်နေရာထဲမှာရှိနေဖို့အရေးကြီးပါတယ်အဓိကတော့ impunity လို့ခေါ်တဲ့အရေးယူမခံရဘဲနဲ့လွတ်နေတဲ့လူငင်းချမ်းသာရနေလို့မရဘူးလို့ဒါကတော့ပြောကြပါတယ်ဒါလည်းမှန်ဟိုဘလို့မှငင်းလို့မရတဲ့ကိစ္စအဲ့တော့ impunity ရနေတယ်ဆိုရင်သူကသူ့ရဲ့လုပ်ရပေါ်မှာနောက်ဆက်တွဲကိုဘာမှတိုက်ပြီးစဉ်းစားရမလို့ပဲနဲ့နောက်ဆက်တွဲကိုကျွန်တော်တို့စိုးရိမ်ရမလို့ပဲနဲ့လှုပ်ချင်တာလုပ်နိုင်တဲ့အနေအထားမျိုးဖြစ်နေလေရှိပါတယ်အဲ့အလားကတော်တော်လေးကိုစိုးတဲ့အခြေအနေလို့မြင်ပါတယ်ဆိုတော့အဲ့လိုအဓိကကျွန်တော်တို့ပြောမယ်ဆိုရင်ကွာခြားချက်က impunity ကတော်တော်လေးကွာခြားချက်ဖြစ်နေတယ်လို့ကျွန်တော်တို့အလိုမြင်ပါတယ
်တတိပြောရင်တော့ငါတကောကောလို့ရတဲ့ဖွင့်ဒူးဒီမှာစစ်တပ်ကရနေတယ်ပေါ့နော်ဆိုတော့ဒါကတော်တော်လေးအရေးကြီးတဲ့ကိစ္စပေါ့နော်အင်ဒိုနီးရှားနိုင်ငံကြီးဝန်ကြီးပြောသွားတဲ့အထက်မှာဖွဲ့စည်းပုံရ ဒါအုပ်ချုပ်ရေးကိုလည်းလေးစားဖို့လိုတယ်ပေါ့နော်ဆိုစစ်ကောင်စီကလည်းလက်ရှိအာဏာယူထားတာဖွဲ့စည်းပုံရတို့ပြောခဲ့ပါတယ်အာဆီယံဖွဲ့ဝင်ထိုင်းနိုင်ငံဆိုလို့ရှိရင်စစ်တပ်ကသူ့အနေထားကိုခိုင်မာစေတဲ့ဖွဲ့စည်းပုံကိုဒါပြင်တောင်ရေးခဲ့တယ်ပေါ့နော်ဆိုတော့မြန်မာစစ်ကောင်စီတွေကလည်းလက်ရှိဖွဲ့စည်းပုံအတွင်းကနေနော်စစ်တပ်ရဲ့အခြေအနေပို့ပြီးခိုင်မာပြီးတော့စစ်တပ်ရဲ့မဟာမိတ်နိုင်ငံရေးပါတီအာဏာရနိုင်ကြီးများမဲ့ဟိုယူကပွဲစနစ်ကိုပြောင်းလဲဖို့လည်းစူးစမ်းနေတယ်ပေါ့နော်ဒီတော့အင်ဒိုနီးရှားနိုင်ငံယာယီဝင်ကြီးကဖွဲ့စည်းပုံအခြေခံနဲ့အုပ်ချုပ်ပုံကိုလေးစားရေးကိုပြောတာကဘလို့အဓိပ္ပာယ်လို့ကျွန်တော်တို့ကနားလည်ရမယ
်ဖွဲ့စည်းပုံအခြေခံဥပဒေကတရားဝင်မှုနဲ့လည်းဆိုင်တယ်တစ်ဖက်ကတည်ငြိမ်မှုနဲ့လည်းဆိုင်တယ်လို့ကျွန်တော်တို့မြင်တယ်ဘလို့တရားဝင်မှုတည်ငြိမ်မှုနဲ့ဆိုင်တယ်ဆိုတော့ဖွဲ့စည်းပုံအခြေခံဥပဒေကိုကျွန်တော်တို့ကကျင့်သုံးဆောင်ရွက်ကြတဲ့နေရာမှာဒီဖွဲ့စည်းပုံအခြေခံဥပဒေကြီးကတော့ငါကြိုက်တဲ့ဟာကြီးကိုငါပြင်ပြီးတော့ကျွန်တော်တို့ပြဋ္ဌာန်းပြီးတော့ဒီတိုင်းအုပ်ချုပ်မယ်လို့လုပ်လို့မရဘူး။သူကဒီဟာကိုလူတွေဘယ်လောက်လက်ခံလဲတရားဝင်မှုရှိလဲဆိုတဲ့ဟာနဲ့ကျွန်တော်အဓိကဆိုင်တယ်လို့မြင်ပါတယ်။အဲ့ဒီတရားဝင်မှုပုံကအခြေခံပြီးတော့အဲ့နိုင်ငံရဲ့တည်ငြိမ်မှုနဲ့လည်းသွားပြီးဆက်ဆက်နေတယ်လို့အဲ့လိုပြောကြပါတယ်။ဆိုတဲ့အခါကျတော့2000ဖွဲ့စည်းပုံအခြေခံဥပဒေကိုစပြီးပြဋ္ဌာန်းတဲ့အချိန်မှာသူကတရားဝင်မှုတော်လေးအားနေပါတယ်။အဲဒါပေမဲ့အဲ့ဒီကစားကွင်းထဲမှာကျွန်တော်တို့ဒီ NLD လို့အတိုက်ခံပါတီတွေဝင်လာတယ်။အဲ့ကနေပြီးတော့မှတစ်ဆင့်အာဏာရလာတဲ့အနေအထားမျိုးဖြစ်လာတဲ့အခါကျတော့ဒီအခြေခံဥပဒေကဒီမိုကရေစီမဆန်မပြည့်စုံဝင်မယ်လေ။သူတရားဝင်မှုအတိုင်းအတာတစ်ခုထိရတဲ့အနေအထားမျိုးဖြစ်လာတယ်။အဲ့ဒီအချိန်မှာနိုင်ငံရေးအခြေအနေကလည်းအရင်ထက်စိုင်းတည်ငြိမ်လာတဲ့အနေအထားမျိုး stability ဖြစ်လာတဲ့အနေအထားမျိုးဖြစ်တယ်လို့ကျွန်တော်တို့မြင်ပါတယ်။ဆိုတော့တော်တော်များလေခုအချိန်မှာကျတော့အဲ့ဒီဟာကိုကျွန်တော်တို့ကစားပွဲကိုလုံးဝဖျက်ပလိုက်တဲ့ပုံစံမျိုးလုပ်လိုက်တဲ့အခါကျတော့လုံးဝတည်ငြိမ်မှုလည်းပြတ်သွားတယ်။ဒီနိုင်ငံရဲ့တရားဝင်မှုလည်းပြတ်သွားတဲ့အနေအထားမျိုးဖြစ်တယ်လို့ကျွန်တော်တို့မြင်ပါတယ်အဲ့တော့နိုင်ငံတကာနိုင်ငံမှာတရားဝင်မှုတည်ငြိမ်မှုအဆက်ဆက်ကိုတေချာဖော်နိုင်မယ်ဖို့ဆိုရင်ခိုင်မာတဲ့ဖွဲ့စည်းပုံရှိဖို့လိုတယ်လို့မြင်ပါတယ်အဲ့ဒီဖွဲ့စည်းပုံထဲမှာအဲ့ဒီဖွဲ့စည်းပုံတရားဝင်မှုရှိဖို့လိုတယ်အဲ့ဒီဖွဲ့စည်းပုံထဲမှာကျွန်တော်တို့ရှိတဲ့နိုင်ငံရေး player တွေဝင်ပြီးတော့ကစားနိုင်ဖို့လိုတယ်လို့မြင်ပါတယ်အခုအနေထားအရဆိုရင်လုံးဝအဲ့ဒီအခြေအနေကပြတ်နေတာဖြစ်တဲ့အတွက်ဒါနိုင်ငံတကာကလည်းစိုးရိမ်နေအထူးသဖြင့် ASEAN တရုတ်ကျွန်တော်တို့ဒီခေါင်းဆောင်တွေကလည်းအဲ့ဒါကိုစိုးရိမ်နေတာမျိုးဖြစ်တယ်အဲ့တော့သူတို့ကခွဲစည်းပုံအခြေခံဥပဒေကိုပြန်လဲညီညွတ်ပြီးတော့ကျွန်တော်တို့ပြောနေတာတွေ့ရတယ်။တရုတ်ဆိုလည်းဒီခွဲစည်းပုံအခြေခံဘောင်တွေကနေပြီးတော့တရားဥပဒေစိုးမိုးရေးဘောင်တွေကနေပြီးတော့ပြဿနာတွေကိုဖြေရှင်းဖို့ဆိုတဲ့ဟာမျိုးပြောနေတာတွေ့ရတယ်။ဆိုတော့အဲ့ဒီအဆက်အဆက်ကတော်လေးအရေးကြီးတယ်လို့မြင်တယ်။အဲ့ဒါကြောင့်မို့လဲနိုင်ငံတကာကအထူးသဖြင့် ASEAN ကအဲ့ဒါကိုကျွန်တော်တို့တွန်းပြီးပြောနေတယ်လို့ကျွန်တော်တို့မြင်ပါတယ
်။အဲ့ဒီခွဲစည်းပုံက2008လအသက်လားဆိုတာကတော့ဒါဒေါက်တာမြန်မာနိုင်ငံရေးပြဿနာတစ်ခုပေါ့နော်။ဒါကတော့ကျွန်တော်တို့အာဆီယံကချထားတဲ့ညီနိုင်ဆွေးနွေးပွဲတွေပါဒါဆွေးနွေးကြခေါင်းဆောင်တွေဆွေးနွေးကြပဲကိစ္စတစ်ခုပေါ့နော်အနာဂတ်နိုင်ငံတကာဆက်ဆံရေးမှာပေါ့နော်အာဆီယံကခုနအင်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီးပြောခဲ့သလိုမူတွေကိုမြင့်မြင့်မာမာစုပ်ကိုင်နေနိုင်ဖို့ဆိုလို့ရှိရင်နော် NUG အစိုးရအပါဝင်ပေါ့နော်အနာရှင်စနစ်ဆက်ကြီးလှုပ်ရှားမှုနဲ့ရပ်ဘက်အဖွဲ့အစည်းတွေကဘာတွေလုပ်နိုင်မယ်လို့ကိုယ်ရဲ့ထင်ပါတယ်လဲ
လို့ဒါအာဆီယံကလည်းဒီအနာဂတ်မြန်မာနိုင်ငံရဲ့ကစားကွင်းထဲမှာထည့်ပြီးစဉ်းစားရမယ်ကျွန်တော်အရေးကြီးတဲ့ကျွန်တော်အဓိကဇက်ဆောင်တယောက်ဖြစ်လာတယ်လို့ကျွန်တော်တော့မြင်တယ်အဲ့တော့ဆက်သွယ်ဆွေးနွေးမှုတွေဖိအားပေးမှုတွေအရေးဆိုမှုတွေဆွဲဆောင်မှုတွေကျွန်တော်လုပ်ပြီးတော့အာဆီယံကိုလည်းချင်းကပ်တင်တယ်လို့ကျွန်တော်တော့အဲ့လိုမြင်ပါတယ
်တကောင်းနိုင်ငံရေးလှိလာမှုအဖွဲ့ရံမှုဆောင်ဒါရိုက်တာကိုရဲမျိုးဟိန်းနဲ့ဆွေးနွေးခဲ့တာပါကျွန်တော်တမောင်သားမှာ
ဒီမိုကရေစီလူအခွင့်အရေးနဲ့ခေတ်ပြိုင်ကဘာဆိုတဲ့အစီအစဉ်ဖြစ်ပါတယ်ခင်ဗျာသောရရှင်များခင်ဗျာ2021ခုအောက်တိုဘာ31ရက်ကနေ2022ခုမတ်လ26ရက်နေ့ထိရေဒီယိုမီတာလိုင်းတွေအပြောင်းလဲရှိတာကိုလည်းအသိပေးခြင်းပါတယ်ခင်ဗျာကျွန်တော်တို့အခုထုတ်လွှင့်နေတဲ့လိုမျိုး VOA ရဲ့မနက်ခင်းတိုင်းဒီ6နာရီနေ့9နာရီအထိအစီအစဉ်တွေကိုလိုင်းနိုမီတာ32 kHz 9335လိုင်းနိုမီတာ49 kHz 6153ညာတို့မှာဖမ်းယူနားဆင်နိုင်ပါတယ်အဲ့ဒီမှာပထမပိုင်းနိုင်ရီဝက်ကိုတော့ဒီလိုင်းတို့190 kHz 1595ကနေထုတ်လွှင့်มาဖြစ်ပါတယ်ဒီည9:09ဒီထုတ်လွှင့်မဲ့ VOA အစီအစဉ်တွေကိုတော့လိုင်းနိုမီတာ1925 35တို့မှာဖမ်းယူနားဆင်နိုင်มาဖြစ်ပါတယ်ခင်ဗျာအခုတော့စနေညသကပိုင်းဆွေးနွေးခန်းဖြစ်ပါတယ်မြန်မာနိုင်ငံကလူအခွင့်အရေးချိုးဖောက်မှုအထောက်အထားတွေနဲ့ပတ်သက်ပြီးWIWM call မြန်မာနိုင်ငံဆိုင်ရာလွတ်လပ်သောစုံစမ်းမှုရန်တရာအဖွဲ့က Facebook နဲ့ပုံမှန်ထိတွေ့ဆွေးနွေးနေတယ်လို့
WIWM ရဲ့အကြီးအကဲ Nicholas QMGN ကပြောပါတယ် VOA ရုံးချုပ်ကိုကြာသပတေးနေ့ကလာရောက်ခဲ့တဲ့ဒီ Mr. QMGN ကို VOA ရဲ့ Editor ဦးကျော်စံသာမေးမြန်းထားပါတယ်ဗျာ
And but a couple of months ago
I got in la la New York Federal တရားရုံးတစ်ခုက Facebook မှာရှိတဲ့အထောက်အထားတွေကိုလွှဲပေးဖို့အမိန့်ထုတ်လိုက်တာလို့တွေ့ရပါတယ်။ဒါပေမဲ့ Facebook ကတော့ညင်းပါတယ်။သူတို့ကဒါဟာပုဂ္ဂိုလ်ရေးလူလတ်ခွင့်ဥပဒေဆက်သွယ်ရေးဥပဒေအရာသူတို့ပြေပိုင်ခွင့်မရှိဘူး။သူတို့ရဲ့ဒါဖောက်သည်တွေရဲ့စီစစ်ချက်လက်ကိုဖော်ထုတ်ခွင့်မရှိဘူးလို့အကြောင်းပြပါတယ်။ဒီနေရာမှာဥပဒေချင်းပဋိပက္ခဖြစ်နေကြသလား။ဒါမှမဟုတ်ရပိုင်ခွင့်ချင်းပဋိပက္ခဖြစ်နေကြသလား။မီဒီယာရဲ့အခွင့်အရေးရပိုင်ခွင့်နဲ့လူအခွင့်အရေးပဋိပက္ခများဖြစ်နေသလားဆိုတာကိုလည်းရှင်းပြပါခင်ဗျာ
Yeah there are very complex interplays between privacy rights and
ကိုယ်ရေးကိုယ်တိုင်ချက်လက်ကာကွယ်ခွင့်အခွင့်အရေးနဲ့အများပြည်သူတရားမျှတမှုအတွက်အခွင့်အရေးဆိုတာကြားမှာအလွန်ရှုပ်ထွေးတဲ့ပတ်သက်မှုတွေရှိနေတယ်ဆိုတာသိပါတယ်ခင်ဗျားတကယ်တမ်းပြောတဲ့တရားစွဲဆိုမှုမှာကျွန်တော်တို့ဆောင်ရွက်နေတဲ့လုပ်ငန်းတွေဘက်ကပါဝင်ပတ်သက်မှုမရှိပါဘူးဂမ်ဘီယာနိုင်ငံကတရားစွဲတာပါပါရှင်နယ်ခရိုင်တရားရုံးတစ်ခုမှာတရားစွဲပြီးကျွန်တော်တို့ပြောခဲ့တဲ့သတင်းချက်လက်တွေကို Facebook ကနေမဖြစ်မနေပေးအပ်ဖို့တောင်းဆိုတာပါနိုင်ငံတကာတရားမျှတမှုခုံရုံး ICJ မှာမြန်မာနိုင်ငံကိုတရားစွဲထားတဲ့အမှုလူမျိုးနွံတပ်ဖြတ်မှုတွေမပေါ်ပေါက်အောင်မြန်မာနိုင်ငံဘက်ကသဘောတူထားတဲ့ဂတိကဝတ်တွေကိုလိုက်နာဖို့ပြက်ကွက်ခဲ့တယ်ဆိုတဲ့အမှုနဲ့ပတ်သက်တဲ့ကြမ်းပတ်မှုဖြစ်ပွားအောင်တွေးထိုးလှုံ့ဆော်ရဲဆိုတဲ့အထောက်အထားတွေပါမယ်လို့သူတို့ကယုံကြည်ထားလို့ပါအဲ့ဒီကိစ္စမှာအမေရိကန်ပြည်ထောင်စုရဲ့အကိုရေးကိုတာချက်လက်ကာကွယ်ခွင့်ဥပဒေကိုချိုးဖောက်ရာရောက်တဲ့ဆိုပြီးတရင်းချက်လက်တွေမပေးနိုင်တဲ့အကြောင်း Facebook ဘက်ကတရားရုံးကိုတုံ့ပြန်ပါတယ်
။ And about the Gambia case
Gambia ကဆွေးဆိုရဲကိစ္စနဲ့ပတ်သက်ပြီးတော့ WIWM ရဲ့စီပြေဖြစ်တဲ့ WIWF Fact Finding Mission ဆိုတဲ့ချက်လက်ချက်ပွဲအဖွဲ့ကသူပြန်တဲ့သူတို့ရဲ့အစီရင်ခံစာထဲမှာကျွန်တော်ကိုကပြီးဖတ်ပြရမယ်ဆိုရင်အစီရင်ခံစာအပြည့်စုံမှာမြန်မာစစ်တပ်ဖွဲ့တွေရဲ့ချိုးဖောက်မှုတွေကိုစဉ်စဉ်လင်းပုံစံကြကြတင်ပြထားပါတယ်။ဂျိုဒူးကရိုက်တဲ့ပုံအစည်းစိတ်ကိုလည်းပဲပြသထားတယ်လို့ရေးသားထားတာတွေ့ရပါတယ်။ဆိုတော့ဒီထောက်ထားတွေကမြန်မာဘက်ကပြစ်မှုတည်လွန်ခဲ့တယ်ဆိုတာကိုတရားရုံးမှာအခိုင်အလုံးစစ်ဆေးပြဖို့အတွက်မလုံလောက်သေးဘူးလားခင်ဗျာ။ဒါကြောင့်များထပ်ပြီးတော့အထောက်ထားတွေလုံနေသေးသလားဆိုတာသိချင်ပါတယ်။
The fact finding mission was preceded us and it had a slightly
Managan Shao Pwe Yee mission ga jano lo yin kai twe ga da phit pi Myanmar nangan ma lu khwin yee chho phaw mu re sin khan sa pyu su bo lu khwin yee kaun si ga taw win pe tha da phit de twe ne ne kwe pya de lou pai khwin shi ba de pi lo thuro ya tha de a chein ne a yin mit twe ga a yan kaun de lo jano tin ma de thuro 2018 khu ne august la ma coxex bazaar ranger ri su lai pyon lai thwat khwa la du tat de 900ကျော်ကိုတွေ့ဆုံမေးမြန်းပြီးမှတ်တမ်းတင်နိုင်ခဲ့ကြတာပါကျွန်တော်တို့တာဝန်ကိုလွှဲပြောင်းယူခဲ့ပြီးစနစ်တကျထိမ့်သိမ်းစမ်းစစ်တာတွေလုပ်နေပါတယ် Fact Finding Mission ကလွှဲပြောင်းပေးခဲ့တဲ့အသက်တည်အချက်လက်တွေအပြင်ကျွန်တော်တို့ကိုယ်တိုင်လည်းနောက်ထပ်တွေ့ဆုံမေးမြန်းတာတွေအချက်လက်စုဆောင်းတာတွေစနစ်တကျစုဆောင်းနေပါတယ်ဒီအသက်တည်ထောက်ထားတွေဟာပုံမှန်ရာဇဝတ်မှုစစ်ဆေးတဲ့အသက်တည်သဘောပါပဲလူခွင့်ချိုးဖောက်မှုစုံစမ်းစစ်ဆေးတဲ့နေရာမှာအသေးစိတ်အထောက်အကူပြုပါတယ်ကျွန်တော်တို့ကိုပေးအပ်ထားတဲ့လုပ်ပိုင်ခွင့်အရာအချက်လက်တွေစူးစီးရာဇဝတ်ကြောင်းအရာတရားစွဲနိုင်ဖို့ပြင်ဆင်ရပါတယ်။တက်တေထောက်ထားဆိုတဲ့နေရာမှာလဲသူတို့ပြောတဲ့အကြားကိုနိုင်ငံတကာတရားရုံးတွေမှာတင်ပြလို့မရပါဘူး။ခိုင်မာတဲ့တက်တေထောက်ထားဖြစ်ရပါမယ်။ဒါကြောင့်ကျွန်တော်တို့အနေနဲ့ခိုင်လုံတဲ့အချက်လက်ထောက်ထားတွေတင်ပြနိုင်ဖို့အတတ်နိုင်ဆုံးပြုစုရပါတယ်
။ And as you said there's a
Gambia ကဆွဲဆိုတာဟာမြန်မာနိုင်ငံကိုဖြစ်ပါတယ်။ Union of Myanmar လို့သူကဖော်ပြပါတယ်။လူပုဂ္ဂိုလ်တူဦးချင်းကိုဆွဲဆိုတာမဟုတ်ပါဘူး။ဆိုတော့ဘသူကတာဝန်ယူရမှလဲဒီအနေနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံမှာအစိုးရကမကြာခဏပြောင်းလဲနေတာခင်ဗျားတို့သိတဲ့အတိုင်းပဲအခုတင်ပဲအစိုးရအဲဒီကနေစောင့်ကြည့်လိုက်ရင်30ပြောင်းခဲ့ပြီဖြစ်ပါတယ်။ဘယ်အစိုးရကတာဝန်ယူရမှလဲ။နောက်ပြီးတော့ state လို့သူတို့အင်္ဂလိပ်လိုဖော်ပြပါတယ် state ဆိုရဲအဓိပ္ပာယ်ဖွင့်ဆိုချက်ထဲမှာပြည်သူလူထုအားလုံးလည်းပါဝင်ပါတယ်။ဆိုတော့ပြည်သူလူထုကဒီပြမှုရဲ့တာဝန်ရမှာလားစသဖြင့်အဲ့ဒါကိုလည်းခွဲခွဲခြားခြားသိရမှာပဲ
Well what the convention says of course is that all states that sign the treaty
ရင်းမြန်မာကတော့လူမျိုးတုံးတပ်ဖြတ်မှုစာချုပ်ကိုသဘောတူလက်မှတ်ရေးထိုးထားတဲ့နိုင်ငံအားလုံးကိုဆိုလိုပါတယ်ဂမ်ဘီယာမြန်မာနဲ့အမေရိကန်ပြည်အောင်စုလည်းလက်မှတ်ထိုးထားတာဆိုတော့နိုင်ငံအလိုက်အကျုံးဝင်ပါတယ်နိုင်ငံတစ်နိုင်ငံအနေနဲ့လူမျိုးတုံးတပ်ဖြတ်မှုတားဆီးကာကွယ်ဖို့ကျူးလွန်တဲ့သူတွေအပေါ်အရေးယူမှုပြက်ကွက်ခဲ့မယ်ဆိုရင်တော့တာဝန်ခံရပါလိမ့်မယ်တရကအနေနဲ့ဘော့စနီးယားနိုင်ငံကဆာဗီးယားနိုင်ငံကို ICJ အပြည်ပြည်ဆိုင်ရာတရားရုံးမှာတရားစွဲတော့ကဆာဗီးယားနိုင်ငံအနေနဲ့တာဝန်မရှိလို့တွေးခဲ့ရပေမဲ့ လူမျိုးလုံးတပ်ဖြတ်မှုကျူးလွန်ရမှာတားဆီးဖို့ပြက်ကွက်ခဲ့တယ်ဆိုတဲ့အချက်တွေ့ရှိခဲ့ပါတယ်။ကျူးလွန်သူတွေကိုအရေးယူဖို့ပြက်ကွက်ခဲ့တယ်။လူမျိုးလုံးတပ်ဖြတ်မှုမဖြစ်ပွားစေဖို့နဲ့ကျူးလွန်သူတွေကိုအပြစ်ပေးအရေးယူဖို့ပြက်ကွက်ခဲ့ပါတယ်။ဒီအခြေအနေမှာဘယ်နည်းနဲ့မဆိုတင့်တော်တဲ့အဖြစ်မရခဲ့ကြပါဘူး။ဒါကြောင့်လူမျိုးလုံးတပ်ဖြတ်မှုဆိုင်ရာသဘောတူညီချက်ချိုးဖောက်မှုအတွက်တရားရုံးကအမိန့်ပေးနိုင်တဲ့ဖြစ်စဉ်အမျိုးမျိုးရှိပြီးတရားရုံးကဘာလုပ်မလဲဒါမှမဟုတ်ဒီကိစ္စမှာဘာလုပ်မလဲဆိုတာကိုသိပြီးမခန့်မှန်းနိုင်ပေမဲ့ရာဇဝတ်မှုတွေထပ်မဖြစ်အောင်ကုစားနိုင်တာကိုအာရုံစိုက်နိုင်ပါတယ်ဒုက္ခတွေတွေနှစ်နာမှုအတွက်ရောကြီးပေးတာတမိုင်းကြောင်းအရာဖြစ်ပျက်ခဲ့တာတွေကိုအတိမတ်ပြုမှတ်တမ်းတင်ပြီးနှစ်နာတာတွေအတွက်အကျိုးရှိပါတယ
်ကျွန်တော်တို့လူပုဂ္ဂိုလ်တွေကိုအပြစ်ပေးအရေးယူဖို့ဆိုတာကနိုင်ငံတော်အာဏာပိုင်တွေကလာရမယ်နိုင်ငံတကာခွင့်ပြုနဲ့မဆိုင်ဘူးဆိုတဲ့သဘောပေါ့နော
် Continuing that story that you've been there at in the Cambodia case you know
ဆရာမေးရမယ်ဆိုရင် Cambodia ကိစ္စမှာကမန်ဒီခေါင်းဆောင်တွေကိုတရားရုံးကြည့်ပြီးတော့စစ်ဆေးတယ်ခင်ဗျားလည်းပဲအဲ့ဒီမှာတာဝန်ရှိတဲ့ပုဂ္ဂိုလ်တယောက်ဖြစ်ပါုံနဲ့ပါတယ်အဲ့လိုပြမှုထင်ရှားတဲ့အချိန်မှာသူတို့ဟာအဆက်တွေအူမင်းရောလှပြီးဖြစ်ပါတယ်ဆိုတော့ဒေါ်လာသန်းပေါင်းမြောက်များစွာယာနဲ့ချီပြီးတော့ကုန်ခံခဲ့ရတာဟာတကိစားရလနဲ့မတန်ဘူးသိပြီးတော့မကာမီဘူးလို့ဝေဖန်သူတွေအများကြီးရှိပါတယ်တကိစားကိုဘယ်လိုပြောလို့ရလဲခင်ဗျာ
Thank you. So I was, as you pointed out, I was the international co-prosecutor at the extraordinary chambers for the courts in Cambodia.
ကျေးဇူးတင်ပါတယ်ခင်ဗျားထောက်ပြသလိုပါပဲကမ္ဘောဒီးယားမှာခမာနီကိစ္စနဲ့ပတ်သက်ပြီးကုလသမဂ္ဂနဲ့နိုင်ငံတကာပူးတွဲလှုပ်ဆောင်တဲ့ခုံရုံးတရားလိုရှိနေဖြစ်ကျွန်တော်လှုပ်ဆောင်ခဲ့ပါတယ်မြန်မာနိုင်ငံဆိုင်ရာအရေးမလှုပ်ဆောင်ခင်28နှစ်ကြာကျွန်တော်ဒီအလုပ်လုပ်ခဲ့တာပါခမာနီခေါင်းဆောင်နှစ်ယောက်ဖြစ်ကြတဲ့သမရယာရုနဲ့ညီမျှတဲ့နိုင်ငံခေါင်းဆောင်တာဝန်ယူခဲ့သူခီယူဆမ်ဖာနဲ့ပိုပေါ့ရဲ့လက်ထောက်ညာလက်ယုံပါတီခေါင်းဆောင်နူဝန်ချီယာတို့ကိုတရားစွဲဆိုနိုင်ခဲ့ပါတယ်သူတို့ဟာလူမျိုးလုံးတပ်ဖြတ်မှုနဲ့လူရသူအပေါ်ကျူးလွန်တဲ့ရာဇဝတ်မှုအပါအဝင်တခြားဆွဲချက်တွေနဲ့ပြစ်ဒဏ်ချမှတ်ခံခဲ့ရပါတယ်။သူတို့နှစ်ယောက်လုံးအဲ့ဒီချိန်မှာအဖိုးကြီးတွေဖြစ်ကုန်ပါပြီ။ကျွန်တော်ထင်ပါတယ်နူအန်ချာဆိုရင်အသက်62နှစ်လောက်တောင်ရှိသွားပါပြီ။1985နဲ့1996ခုနှစ်ကြားသူတို့ကျူးလွန်ခဲ့တဲ့ရာဇဝတ်မှုတွေအတွက်ပြစ်ဒဏ်ချမှတ်ခံခဲ့ရတာပါ။ပြစ်မှုကျူးလွန်ပြီးတဲ့နောက်နှစ်40ကြာမှတရားစီရင်ချက်ချတာပါ။ရှေးဆိုရလိုပါပဲ။တရားမျှတမှုရဖို့နှောင့်နှေးတာဟာတရားမျှတမှုမရတာနဲ့အတူတူပါပဲ။နှစ်40ကြာမှလူမျိုးလုံးတပ်ဖြတ်မှုအဖြစ်အတိအမှတ်ပြုတာလူမျိုးလုံးတပ်ဖြတ်မှုအတွက်တရားမျှတမှုရအောင်နှစ်40စောင့်စရာမလိုသင့်ပါဘူး။နှစ်40ကြာမှတရားမျှတမှုရတာဟာလည်းအရေးပါပါတယ်။ပြင်းထန်တဲ့နိုင်ငံတကာရာဇဝတ်မှုကြီးတွေချိုးဖောက်ခံရသူတွေကဒီရာဇဝတ်မှုကြီးဖြစ်ခဲ့တယ်ဆိုတာအတိအမှတ်ပြုစေချင်ပါတယ်။တမိုင်းမှတ်တမ်းမှာဒါတကယ်ဖြစ်ခဲ့တယ်။သူတို့တွေတကယ်ခံစားခဲ့ရတယ်ဆိုတာမှတ်ထားစေချင်တယ်။ဒီပြစ်မှုအတွက်တာဝန်ခံသူကိုထောက်ပြပြီးသူတို့ကျူးလွန်ခဲ့ရတွေအတွက်ပြစ်ဒဏ်ခံစီခြင်းပါတယ်ခမာနီဖျက်ကကမ္ဘောဒီးယားနိုင်ငံသားတွေတူးတယောက်စီပေါ်တကယ်တက်ရောက်မှုရှိပါတယ်အသက်40အထက်ကမ္ဘောဒီးယားနိုင်ငံသားအများစုဟာဘလောက်ပဲအသက်ငယ်ပါစေသူတို့မိဘတွေကိုတနည်းနည်းနဲ့ထိခိုက်တာခမာနီအစိုးရကြောင့်ဘဝတွေအပေါ်တက်ရောက်မှုကြီးခဲ့ပါတယ်သူတို့ကတမိုင်းချောင်းကိုမသိတဲ့အတွက်လွန်ခဲ့တဲ့နှစ်40ကဖြစ်ခဲ့တဲ့ကိစ္စတွေကသူတို့တဘွာလုံးပေါ်တက်ရောက်တယ်ဆိုတာသူတို့သိချင်မှသိပါလိမ့်မယ်
Yes, Burmese people majority are expecting.
Okay, မြန်မာပြည်သူအများစုကတော့ဒီတရားမျှတမှု justice ကိုအမြန်ဆုံးတွေ့မြင်ကြရတာဖြစ်ပါတယ်။နောက်တစ်ဆက်တည်းကျွန်တော်တပ်ပြေးစစ်သားနှစ်ယောက်ကိစ္စကိုလည်းကျွန်တော်မေးကြင်ပါတယ်။ခင်ဗျားလည်းမှတ်မိမှာပါ။သူတို့ဟာအထက်အရာစီကအမိန့်ပေးလို့ရိုဟင်ဂျာရွာသားတွေကိုဘယ်လိုရဲရဲစက်စက်သတ်ခဲရတယ်ဆိုတာကိုနိုင်ငံတကာမီဒီယာတွေကိုပြောပါတယ်။အဲ့ဒါကိုနိုင်ငံတကာမီဒီယာတွေကဒါကိုကျေတွင်ဖော်ပြကြရတယ်အစည်းအဝေးဖော်ပြကြရတာတွေ့ရပါတယ်ဆိုတော့ဒါဟာဖြောင်းချက်ပေးတယ် confession ပေးတယ်လို့ခေါ်နိုင်ပါမလားကျွန်တော်သိတာ confession ဆိုတာဟာတရားသူကြီးရှေ့မှာပေးရတာဖြစ်ပါတယ်ဆိုတော့အခုသူတို့တရားသူကြီးရှေ့မှာပြောတာမဟုတ်ဘဲနဲ့အခုလို့ထုတ်ဖော်ပြီးတော့မီဒီယာတွေကိုပြောတဲ့ကိစ္စဟာတရားရုံးမှာသက်သေခံဝင်ပါမလားအဲ့ဒါ international court မှာ admissible ဖြစ်မယ်ထင်ပါလား
Well, I won't want to go into too many details. We were not directly involved in that ourselves.
ကျွန်တော်အသေးစိတ်အများကြီးမပြောချင်ပါဘူး။ကျွန်တော်တို့ကိုယ်တိုင်တိုက်ရိုက်မပတ်သက်ပါဘူး။ပြီးတော့ကျွန်တော်မသိတဲ့အချက်လက်တွေလည်းရှီကောင်းရှိပါလိမ့်မယ်။ဒါပေမဲ့သူတို့ဆန္ဒရှိရင်တရားသူကြီးစီခေါ်သွားနိုင်ပါတယ်။တခြားအဖွဲ့အစည်းတွေပါဝင်နေတာကြောင့်အသေးစိတ်အချက်လက်တွေအများကြီးမပြောချင်ပါဘူး။ဥပမာ Ranger ကိစ္စနဲ့ပတ်သက်ပြီးနိုင်ငံတကာရာဇဝတ်ခုံရုံးကစုံစမ်းစစ်ဆေးနေတဲ့သူစပြင်းရခိုင်ပြည်နယ်မှာဖြစ်ပျက်ခဲ့တာတွေကိုစစ်ဆေးနေတယ်ဆိုတာကျွန်တော်တို့သိပါတယ်။ဒါကြောင့်ထိုက်ရိုက်တက်တည်ခံချက်မျိုးဟာအလွန်အဖိုးတန်ပါပါ။နောက်ဆုံးသူတို့ကိုယ်တိုင်တရားသူကြီးရဲ့ရှေ့မှာထွက်ဆိုရပါမယ်။တဦးချင်းစီရဲ့ထွက်ဆိုချက်က အဲ့ဒါကိုဘလို့ကြားတာလဲအိတ်ဖွဲ့ပေးစာကိုအခြေခံတာလားကိုယ်တိုင်ပတ်သက်တာလားဥမာအဖြစ်နိုင်ငံတကာယာစွတ်တရားရုံးစီးမင်းအရာအန်ရမရှိအောင်သူတို့ထွက်ဆိုချက်တွေကိုအမှုမပြီးပြတ်သေးတဲ့အချိန်မှာထိမ့်သိမ့်ပေးဖို့ဖြစ်နိုင်ပါတယ
် and some people tend to assume that
သူတို့ကယူဆကြပါတယ်နိုင်ငံတကာလူ့ခွင့်ရေးအဖွဲ့တွေအထူးသဖြင့်ခင်ဗျားတို့လိုအဖွဲ့အစည်းတွေကဟာသိပြီးတော့တစ်ဖက်သက်ကြတယ်အခုမြန်မာနိုင်ငံမှာဖြစ်နေတာကိုကြည့်မယ်ဆိုရင်သတင်းမှာအမှုန်စကားကိုဖြန့်တာဟာဒီမိုကရေစီလိုလားတဲ့ဘက်ကလည်းပဲလုပ်တာတွေရှိပါတယ်ဥပမာဖြင့်ဒလန်ဆိုပြီးတော့အထောက်အထားဘာမှမရှိဘူးအထင်နဲ့သူတို့ကိုအကြမ်းဖက်တာတွေလည်းရှိပါတယ်ဒါကိုအကြမ်းဖက်ဖို့လှုံ့ဆော်တာတွေလည်းရှိပါတယ်ဆိုတော့ဒီကိစ္စတွေနဲ့ပတ်သက်လို့ဟောဘယ်လိုကင်တွယ်ပါလဲခင်ဗျာ
Now what we've said in our public messaging including our annual reports to the Human Rights Council
လူ့ခွင့်ရေးကောင်စီကိုတင်ပြတဲ့နှစ်ပတ်လည်အစီရင်ခံစာတွေအပါအဝင်ကျွန်တော်တို့အများပြည်သူစီပေးပို့တဲ့သတင်းစကားတွေထဲမှာပြောထားတာတွေကကျွန်တော်တို့ဘာကိုစိုးရိမ်လဲဆိုတာရှင်းလင်းဆုံးပြောထားတာပါမြန်မာနိုင်ငံမှာဘယ်လူမျိုးဘယ်ပါတာဘယ်နိုင်ငံရေးအဖွဲ့အစည်းနဲ့ဆက်ဆက်နေရပဲဖြစ်ဖြစ်ပြစ်မှုကျူးလွန်ခံရသူဒါမှမဟုတ်ကျူးလွန်သူတွေအပေါ်လှုပ်ဆောင်တဲ့ယာဆွေးမှုတွေကိုတရားဥပဒေကမခွဲကြပါဘူးဘယ်ဘက်ကပဲဖြစ်ဖြစ်ဘလို့နိုင်ငံရေးမြင်မဲ့ရှိရှိပါနိုင်ငံကဥပဒေချိုးဖောက်တဲ့ပြစ်မှုတွေကတော့ကျူးလွန်လို့ကိုမရပါဘူးစစ်တပ်ကပဲဖြစ်ဖြစ်ကာကွယ်ရေးတပ်ကပဲဖြစ်ဖြစ်တတိပုဂ္ဂလပဲဖြစ်ဖြစ်ဒီလိုပြစ်မှုတွေအားလုံးနဲ့ပတ်သက်ပြီးကျွန်တော်တို့တပ်တွေအထောက်အထားတွေလိုက်လံစုဆောင်းနေတယ်ဆိုတာအားလုံးသိစေချင်ပါတယ်ကျွန်တော်တို့လုံခြုံရေးထဲမှာဝင်နေဆိုရင်ကျွန်တော်တို့ကအထောက်အထားတွေစုဆောင်းပြီးရာဇဝတ်ကြောင်းအရအရေးယူဖို့ပြင်ဆင်မှုတွေလုပ်ထားမှာပါ
Okay my final question is
နောက်ဆုံးမိကျင်တာကတော့အခုဒီမြန်မာနိုင်ငံနဲ့ပတ်သက်တဲ့အမှုမပြည့်ပြတ်ခင်မှာခင်ဗျားကိုယ်တိုင်မြန်မာနိုင်ငံကိုသွားရောက်တိုင်မဲ့အခွင့်အလမ်းရှိမယ်လို့ထင်ပါသလားခင်ဗျာ
We remain hopeful and we continue to send our request to the government of Myanmar to cooperate with us
ကျွန်တော်တို့နဲ့ပူးပေါင်းဆောင်ရွက်ဖို့မြန်မာအစိုးရကိုဆက်လက်တောင်းဆိုသွားပါပါကျွန်တော်တို့နဲ့ပူးပေါင်းဆောင်ရွက်ဖို့မြန်မာအစိုးရကိုလူ့ခွင့်ရေးကောင်စီကညွှန်ကြားထားပြီးကုလသမဂ္ဂထွေထွေညီလာခံကလည်းတိုက်တွန်းထားပါတယ်ဒီလိုဖက်ဖက်ကဝိုင်းဝန်းတိုက်တွန်းတာကြောင့်တစ်ချိန်ချိန်တော့သူတို့ပူးပေါင်းလှုပ်ဆောင်လာလိမ့်မယ်လို့မျှော်လင့်ရပါတယ်ကျွန်တော်တို့လောလောဆယ်မြန်မာနိုင်ငံတွေဝင်ခွင့်ရမှာမဟုတ်သေးဘူးလို့ထင်ပါတယ်။အခုကျွန်တော်ကရေရှည်ကိုပြောတာပါ။အခြေအနေတွေကအကောင်းဘက်ကိုပြောင်းလာမယ်လို့ကျွန်တော်မျှော်လင့်နေသေးပါ။ကျွန်တော်တို့ရရှိတဲ့တပ်တွေအထောက်အထားတွေကိုတင်စီထားပြီးအချိန်ချင်းမှာကျူးလွန်ခံရသူတွေအတွက်တရားမျှတမှုရရှိအောင်လှုပ်ဆောင်ရမှာအကျိုးရှိမယ်လို့မျှော်လင့်ပါတယ
်။ Thank you very much.
Thank you so much. Thanks for the invitation.
Thank you.
ဦးကျော်သန္တာဆွေးနွေးတင်ဆက်တဲ့စနေညဇဂဝိုင်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။အခုတော့သတင်းအကျဉ်းချုပ်ကိုဒေါခင်မျိုးသက်ကပြောပြမှာပ
ါ။မြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့စစ်တပ်တွေငွေကြေးအထောက်အပံ့မရစေဖို့ရည်ရွယ်ပြီးအမေရိကန်အပါအဝင်နိုင်ငံတကာရောက်မြန်မာတွေစနေနေ့ကဆန္ဒပြလှုပ်ရှားကြပါတယ်။သွေးစွန်းတဲ့ငွေကြေး Blood Money Campaign ဖြစ်လှုပ်ရှားခဲ့ကြတာဖြစ်ပြီးမြန်မာရေနံကုမ္ပဏီ MOGU ကိုပေးရမယ့်ငွေတွေကိုဆိုင်းငံ့ထားဖို့ Chevron နဲ့ Total ရေနံကုမ္ပဏီတွေကိုတောင်းဆိုခဲ့ကြသလိုချင်းပြည်နယ်မကွေးတိုင်းစကိုင်းတိုင်းတွေမှာစစ်ကောင်စီတပ်တွေရဲ့တိုက်ခိုက်မှုတွေရပ်တန့်ဖို့ဒေါန်ဆန်းစုကြည်နဲ့သူစီးပွားရေးအကြံပေးအော်စတြေးလျနိုင်ငံသား Sean Donald အပါအဝင်အဖမ်းခံရသူတွေချက်ချင်းပြန်လွှတ်ပေးဖို့ NUG အမျိုးသားညီညွတ်ရေးအစိုးရနဲ့ကုလဆိုင်ရာမြန်မာတမတ်ကြီးဦးကျော်မိုးထွန်းကိုထောက်ခံကြောင်းစုဝေးဆန္ဒပြခဲ့ကြတာဖြစ်ပါတယ်။ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံပေါင်း20ထိပ်သီးအစည်းအဝေးကိုအီတလီနိုင်ငံရောမမြို့မှာစနေနေ့ကစတင်ခဲ့ပါတယ်။ COVID ကာယရောဂါကပြန်လည်ထူပို့လန်းထူဖို့နဲ့ဥရုယာတီပြောင်းလဲမှုဆိုင်ရာအပါအဝင်နိုင်ငံတကာကိစ္စရပ်တွေဆွေးနွေးခဲ့ကြတာပါ။နိုင်ငံတကာကော်ပိုရေးရှင်းကြီးတွေပေါ်အခွန်စည်းကြရေးအစီအစဉ်ကိုလည်းသဘောတူခဲ့ကြပါတယ်။အီရန်အနေနဲ့နျူကလ িয়ার လက်နက်ထုတ်ဖို့ဆက်ပြီးတော့လုပ်ပြီး IAEA အပြည်ပြည်ဆိုင်ရာအနုမြင့်ဆွမ်းရည်အေဂျင်စီရဲ့လုပ်ငန်းကိုအနှောက်အယှက်ဖြစ်စေမယ်ဆိုရင်အီရန်ရဲ့နျူကလ িয়ার သဘောတူညီချက်မှာအီရန်ပြန်ပါဖို့ခက်နိုင်တယ်လို့ American, Germany, ပြင်သစ်နဲ့ Britain ခေါင်းဆောင်တွေကအီရန်ကိုသတိပေးလိုက်ပါတယ
်။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုဒေါက်ကင်မျိုးသက်ပြောပြခဲ့တာပါ။ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လုပ်ရမှုကတော့ကိုကမောင်စောမင်းဖြစ်ပါတယ်။အတံပိုင်းဆိုင်ရာရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Mikhail Dubinsky နဲ့ Nick Ivanov တို့ဖြစ်ကြပါတယ်။တနင်္ဂနွေနေ့မနေ့ခင် VO ရဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ2540 51နဲ့ VO ရဲ့ Facebook စာမျက်နှာကပါကျွန်တော်တို့တိုက်ရိုက်တင်ဆက်ခဲ့တာပါ။သတင်းရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံး COVID ကပ်ဘေးကရောအခြားသောဘေးအန္တရာယ်အသွေးအသွေးကပါကင်းဝေးလုံခြုံတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VO ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညဝင်းအောင်ပါခင်ဗျာ။
This program has come to you from the